Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ14ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမတောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပြီးတော့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့အဓိကထားတိုက်ခိုက်တဲ့အတွက်ဒေသခံတို့သေဆုံးပြီးတချို့ဒဏ်ရာရခဲ့ပါတယ်
တိုက်ပွဲအခြေအနေကဒီနေ့မှလည်းဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော်။နောက်တစ်ခါလာတော့တိုက်ပွဲဖြစ်နေတော့ပဲမြို့အရှိတ်ဘက်ပေါ့နော်ကောက်ကောက်နာပေါ့လေ။အဲဒီတစ်ချိန်တည်းမှာလည်းမြို့ကျွန်းပါတဲ့ကြီးတွေနဲ့တန်းဖြစ်နေတယ်။ဒီနေ့ခေတ်က
ချင်းပြည်နယ်မင်းတပ်ကတိုက်ပွဲအခြေအနေနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီကနေ့ရန်ကုန်မြို့အပါအဝင်နိုင်ငံတဝန်းဆန္ဒပြပွဲတွေနဲ့ဖြိုခွဲမှုအခြေအနေတွေအကြောင်းနောက်ကချင်ပြည်နယ်တွင်းကစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်တို့ရဲ့တိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့အတူမီတာကမဆောင်ရင်မီးဖြတ်မယ်လို့ကြေညာထားတဲ့ကြားကပဲမဆောင်ဘူးဆိုတဲ့ပြည်သူတွေရှိနေတဲ့အကြောင်းသတင်းနောက်မြန်မာနိုင်ငံကကိုဗစ်ကာကွယ်ရေးနဲ့ကာကွယ်ဆေးထိုးလုပ်ငန်းရဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံရောက်မြန်မာတချို့ကိုဗစ်ကူးစက်ခံနေရတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းသတင်းပတ်ဆင်ခန်းတွေဖြစ်တဲ့အမျိုးသမီးခန်းနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့တောက်ကြညအတွက်ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာစစ်ကောင်စီကအကြမ်းဖက်နေနေမှုတွေနေရောညပါအိမ်ထဲထိဝင်ပြီးတော့တရားလက်လို့ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေအရှိန်လျော့သွားခဲ့ပေမဲ့အခုနောက်ပိုင်းတချို့သပိတ်ပွဲတွေမှာလူပိုများလာပါတယ်။လုံခြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာရှားနဲ့ချီတဲ့လူငယ်တွေအလုံးမြို့နယ်မှာပျောက်ကြားသပိတ်စုဝေးပြုလုပ်ခဲ့ပါတယ
်။
မင်းပိုင်းမဲ့ကြားတဲ့သပိတ်ပွဲဟာမြို့နယ်ဆောင်ကသပိတ်စစ်ကြောင်းတွေလာပြီးတော့ပူပေါင်းခဲ့တဲ့အတွက်အရင်နေ့တွေကတည်းကပိုးပြီးတော့လူများလာတာပါစစ်အုပ်ချုပ်ရေးကျင်းညာထားတဲ့လိုင်သာယာအပြင်တောင်နဂုံမယန်ကုန်းကမာရွတ်မြို့နယ်တွေမှာလည်းလူငယ်တွေဥဆောင်ပြီးတော့ပျောက်ကြားသပိတ်တွေလုပ်ခဲ့ကြပါတယ်နယ်ရီဖက်မှာဆိုရင်တော့နေ့စဉ်လာလျှောက်ချီတက်ရင်စစ်ကောင်စီကိုအာခန့်နေကြတဲ့မန္တလေးဖားကန့်တဝဲလောင်းလုံမြို့တွေမှာဒီကနေ့လည်းလူရချီပါဝင်သပိတ်မောက်ခဲ့ကြတာပါကြောင်မဲမြို့ကလမ်းလျှောက်သပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွင်းခဲ့ပေမဲ့ညနေပိုင်းမှာလူပြန်စုပြီးတော့ဆန္ဒပြခဲ့ကြပါတယ်။မိုးညင်း၊မြစ်ကြီးနာ၊မိထီလာ၊နမ်ခမ်း၊ရွှေဘုံနဲ့ရေဦးမြို့တွေမှာလည်းဆိုင်ကဲသပိတ်ပျောက်ကြားသပိတ်တွေဆက်ရှိနေပါတယ်။မနေ့ကပဲစစ်အုပ်ချုပ်ရေးကြေညာထားတဲ့ချင်းပြည်နယ်မဲရပ်မြို့မှာလည်းဒေသခံတွေနဲ့စစ်တပ်ကြားတိုက်ပွဲတွေမရက်သေးပဲအခြေအနေတွေတင်းမာနေပါတယ်။ဖမ်းဆီးခံရတဲ့ဆန္ဒပြသူတွေကိုပြန်လို့ပရေးဆွေးနွေးမှုမှာသဘောတူညီမှုမရတဲ့အတွက်နှစ်ဖက်အပြည့်ရသဘောတူညီမှုပြက်ပြယ်ပြီးတော့တိုက်ပွဲတွေပြန်ဖြစ်နေတာပါ။တိုက်ပွဲတွေကြောင့်နေအိမ်အဆောက်အဦတို့ပျက်စီးပြီးတော့နှစ်ဖက်တရရတိတ်ဆုံးသူတွေရှိတယ်လို့ဒေသခံတွေကပြောဝင်မဲ့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။နိုင်ငံရေးအကျဉ်းသားများကိုရင်းဆောင်လျှောက်ရေးအသင်း ABB ရဲ့အစည်းအကောက်ယူမှုအရဖေဖော်ဝါရီလတရနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တိတ်ဆုံးသူ800နီးပါးနဲ့အဖမ်းခံရသူ4000ဝန်းကျင်ရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်နဲ့မနေ့ကပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် In our conversations today the foreign minister and I touched on a number of key challenges that we face together and where
အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ရင်ဆိုင်နေရတဲ့အထူးကစင်ကိုချက်အတော်များများကိုဒီကနေ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခြင်းမှာပြောဆိုကြပါတယ်။မြန်မာအရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံမှာကြီးကြပ်စွာဆန္ဒပြသူတွေနဲ့အရက်ဖက်အဖွဲ့အစည်းကလူတွေကိုစစ်တပ်ကအကြမ်းဖက်တက်ခိုက်တာဒီလိုတက်ခိုက်နေတာတွေကိုအပြစ်ပေးအရေးယူတာမရှိဘဲဆက်လက်ခွင့်ပြုနေတာတွေအပေါ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ရှုံချတယ်ဆိုတာကိုကျွန်တော်တို့နှစ်ယောက်ဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနှိမ့်ချရွေးကောက်ခံအစိုးရကိုအာဏာပြန်အနိုင်ဖို့စစ်အုပ်ချုပ်ရေးကောင်စီကိုနိုင်ငံစလုံးကတောင်းဆိုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးလက်ဖြစ်အမျိုးသမီးရဲရဝန်ကြီးလက်ဖြစ်တဲ့မယ်ရီစပိန်ရဲ့ခီစင်ဟာတမရဘိုင်ဒန်အစိုးရလက်ထက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးအမေရိကန်ပြည်ထောင်စုကိုလူကိုယ်တိုင်လာရောက်တဲ့ပထမဆုံးခီစင်ဖြစ်ပြီးအင်ဒိုပစိဖိတ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အမေရိကန်နဲ့ဩစတြေးလျကြားမဟာမိတ်အဖြစ်လက်တွဲခိုင်မာမှုကိုပြသလိုက်တာလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။နိုင်ငံခြားရေးမူဝါဒအမျိုးသားလုံခြုံရေးကျန်းမာရေးအရာဘေးကင်းလုံခြုံမှုဒ တည်င်းအချက်အလက်အမားတွေဖြန့်ဝေမှုကိုတုံ့ပြန်ရေးစတဲ့အကြောင်းအရာကိစ္စတွေကိုတစ်ဖက်ဆွေးနွေးခဲ့ကြပြီးတော့မြန်မာနိုင်ငံအရေးကိုလည်းအကြောင်းကိစ္စတစ်ခုအဖြစ်ထည့်သွင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကျပ်အတဲတွေကိုဖြေရှင်းနိုင်ဖို့နီလန်းရှာနေတဲ့ကုလသမဂ္ဂအသွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာနဲ့ထိုင်းဝန်ကြီးချုပ်တို့ဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်းဆောင်ဟောင်းတဦးဖြစ်တဲ့ဝန်ကြီးချုပ်ပရယုတ်ချောင်းအောင်ချာဟာစစ်အာဏာသိမ်းပြီးအာဏာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်းဆောင်ဘုချုပ်မူကြီးမင်းအောင်လှိုင်နဲ့ယင်းနေတဲ့ဆက်ဆံရေးရှိသူအဖြစ်ရှုမြင်ကြပါတယ်။မြန်မာနိုင်ငံအရေးကိုငြိမ်းချမ်းစွာအပြေရှာနိုင်ဖို့မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံကပူပေါင်းပြီးတော့နီလန်းတွေရှာပေးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းမစ္စဘူဂနာကထိုင်းဝန်ကြီးချုပ်ချန်အိုချာကိုပြောဆိုခဲ့တယ်ဆိုပြီးထိုင်းအစိုးရရဲ့ကြေညာချက်မှာပြောထားပါတယ်။ထိုင်းအစိုးရဘက်ကလည်းမြန်မာအတွက်အကျိုးရှိမဲ့ကိစ္စတွေကိုနားထောင်ဖို့တည်ရင်အချက်လက်တွေဝေမျှဖို့အသင့်ရှိပါတယ်လို့ဝန်ကြီးချုပ်ချန်အိုချာကပြန်လည်ပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းသူတို့နဲ့အုပ်ဆွေးနွေးခဲ့ပါတယ်။စစ်ဘေးဒဏ်ကထွက်ပြေးလာကြတဲ့မြန်မာပြည်သူတွေကိုပြန်မောင်းမထုတ်ပဲကူညီဖို့အသင့်ရှိပါတယ်လို့ထိုင်းဝန်ကြီးချုပ်ကမစ္စဘူဂနာကိုပြောဆိုခဲ့ကြောင်းဘန်ကောက်ခြေဆိုင် NHK သတင်းထောက်အေဆာဟတ်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ဘူဂနာဟာဧပြီလကတည်းကထိုင်းနိုင်ငံမှာအခြေစိုက်လုပ်ကိုင်နေတာပါ။မစ္စဘူဂနာဟာအင်ဒိုနီးရှားနိုင်ငံမှာဧပြီလနောက်ပိုင်းကကျင်းပခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာအရေးဆွေးနွေးပွဲပြင်ပမှာပေါ်ကျုံမူကြီးမင်းအောင်လှိုင်အပါအဝင်အခြားအာဆီယံခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။အာဆီယံအစည်းအဝေးမှာရခဲ့တဲ့မြန်မာအရေးဘုံသဘောတူညီမှုအချက်၅ချက်ကိုအချိန်မီအပြည့်ဝအကောင်ထည်ဖို့ရေးအာဆီယံဖွဲ့ကိုအနီးကပ်အားပေးဖို့အာရှမှာတည်င်းပတ်အတော်ကြာဆက်ပြေးနေတဲ့တောင်းအောင်မယ်လို့လည်းမစ္စဘူဂနာကပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကဖန်ထားတဲ့ဂျပန်တည်င်းထောက်ကိုစစ်ကောင်စီကပြင်းထန်တာပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောပါတယ်။နိုင်ငံကြားတန်တမာချစ်ကြည်ရေးရင်းနှီးမှုကိုပြသတဲ့အနေနဲ့တည်တင်းထောက်ယူကီကီတာဆူမီအပေါ်ဆွဲဆိုချက်တွေကိုစစ်ကောင်စီကအယုတ်သိမ်းပေးလိုက်တာဖြစ်တယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့လမှာအဖမ်းခံရခြင်းကလေးကအင်းစိန်ထောင်မှာထိန်းသိမ်းခံခဲ့ရတဲ့တည်တင်းထောက်ယူကီဟာစစ်ကောင်စီကဖမ်းဆီးခဲ့တဲ့တည်တင်းထောက်အယောက်80ထဲမှာသူအပါအဝင်ဖြစ်ပါရယ်တည်တင်းထောက်ယူကီဟာဒီကနေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကနေဂျပန်ကိုပြန်လည်ထွက်ခွာလာပြီလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတူမိုတဂီကဒီကနေ့နေ့လယ်ပိုင်းကပဲအတည်ပြုပါရယ်ယူကီပြန်လို့ရေးအတွက်ဂျပန်နိုင်ငံကနီလန်ပေါ့ဆောင်နဲ့ချင်းကပ်ပြီးခက်ခက်ခဲခဲလုပ်ကင်ခဲ့ရတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးမိုတဂီကပြောဆိုခဲ့ပါတယ်။အဲ့ဒီဂျိုပန်မှုရလအဖြစ်သူရင်ဆိုင်နေရတဲ့ဆွဲဆိုချက်တွေကိုရုပ်သိမ်းပေးမယ်လို့မြန်မာအာဏာပိုင်တွေကမနေ့ကပဲကြေညာခဲ့တယ်လို့လည်းပြောပါတယ်။ကြမ်းကြမ်းမာမာရှိတဲ့သတင်းထောက်ယူကီတောက်ကြနေညမှာဂျပန်ကိုပြန်ရောက်မယ်လို့လည်းပြောပါတယ်။သတင်းထောက်ယူကီကီတာဆူမီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရယူတင်ပြခဲ့ပြီးတဲ့နောက်ရန်ကုန်မြို့သူနယ်အိမ်မှာဧပြီလ18ရက်နေ့ကဒုတိယအကြိမ်အဖမ်းခံခဲ့ရပြီးလောက်ကျန်သတင်းဖြန့်ချိမှုနဲ့စစ်ကောင်စီကဆွဲချက်တင်ခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးရက်ပိုင်းအကြာဖေဖော်ဝါရီလထဲမှာပထမတစ်ကြိမ်အဖမ်းခံခဲ့ရသေးပေမဲ့အဲ့ဒီအချိန်ကပြန်လွတ်လာခဲ့ပါတယ်သူဟာစစ်ကောင်စီကဖမ်းဆီးတရားစွဲဆိုခဲ့တဲ့ပထမဆုံးနိုင်ငံခြားသတင်းထောက်တစ်ယောက်ပါလက်ရှိမှာတော့မြန်မာသတင်းမီဒီယာသမား45ယောက်ထဲမှနေဖမ်းဆီးခံထားဆဲရှိပြီးသူတို့ထဲကအများစုကိုပုံမှန်905ကကြီနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ပြည်မျိုးက DVB သတင်းထောက်သူဖြစ်သူကိုမင်းညိုကိုတော့ကြီးခဲ့တဲ့မေလ12ရက်နေ့ကပဲပုံမှန်905ကကြီနဲ့ထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်။တောက်ကြနေညပိုင်း VOA American အသံရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းအရေးပေါ်စားနပ်ရိက္ခာအကူအညီဒေါ်လာ၄သန်းမျိုးကိုဂျပန်နိုင်ငံက WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်ဒီနေ့ပေးရလိုက်ပါတယ်။ဂျပန်သတင်းတောက်ယူကီကီတာဇူမီကိုမြန်မာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့တရက်ထဲမှာပဲဂျပန်နိုင်ငံရဲ့ဒီအကူအညီကိစ္စဂျပန်နိုင်ငံသားရေးဝန်ကြီးနဲ့ WFP တို့ကထုတ်ပြန်ခဲ့တာပါ။လက်ရှိဖြစ်နေတဲ့အခြေအနေအောက်မှာရန်ကုန်တိုင်းဒေသကြီးကဆင်းရဲတဲ့ပြည်သူတွေအနေနဲ့စာရေးတော်ရေးရုတ်တရက်ဆူဆူဝါဝါအခက်ကြုံလာနေရတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆုမိုတဂီကပြောပါတယ်။ဒီစင်ရဲသားတွေအနေနဲ့တကယ့်အခြေခံအကြဆုံးစစ်စာဝတ်နေရေးအတွက်တောင်အနိုင်နိုင်ရုန်းကန်နေရတယ်လို့လည်းဝန်ကြီးမိုတဂီကဆက်ပြောပါတယ်။ဒါပေမဲ့အခုလိုရေးပေါ်အကူအညီပေးလိုက်ချိန်မှာပဲ မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပြန်ဖော်ဆောင်ဖို့ဆက်လက်တောင်းဆိုနေပါတယ်လို့လည်းဝန်ကြီးမိုဒက်ဂီကပြောပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဂျပန်ဆိုရကအကူအညီသစ်တွေထပ်မပေးဘဲဆိုင်းထားမယ်လို့မက်စလာကုံပိုင်းမှာကြေညာခဲ့ပြီးတဲ့နောက်အခု WFP ကနေတဆင့်အကူအညီပေးတာဖြစ်ပါတယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီကကိုဗစ်ကူးစက်မှုဟာလူအများစုနေတဲ့ကျေးလက်ဒေသတွေအထိပါလှင်းလင်းမြန်မြန်ကူးစက်သွားပြီးမို့အထူးဂရုပြုကာကွယ်ကြဖို့တတိပေးလိုက်ပါတယ်။အိန္ဒိယလူရေသန်း 1400 ရဲ့၃ပုံ၂ပုံကျော်ကဒီကျေးလက်ဒေသတွေမှာနေထိုင်ကြတာပါ။အိန္ဒိယမှာဒီနေ့တရက်အတွင်းကိုဗစ်ကူးစက်သူ 3,400 ကျော်ဖြစ်အရင်ရက်ကထက်အနည်းငယ်ကျလာပေမဲ့သေဆုံးသူကတော့4000လောက်ရှိနေပါသေးတယ်။အိန္ဒိယအတွက်ဥရောပသမဂ္ဂနိုင်ငံတွေကာတာနဲ့တောင်ကိုရီးယားကဆေးနဲ့ဆေးပစ္စည်းနိုင်ငံတကာအကူအညီတွေလည်းဆက်လက်ဝင်လာနေပါတယ်။ဂျာမနီ၊နယ်သာလန်နဲ့ပေါ်တူဂီတို့ကနေအသက်ရှူဇက်တွေဆေးဝါးနဲ့ဆေးကိရိယာတွေနောက်ကာတာနဲ့တောင်ကိုရီးယားကအောက်ဆီဂျင်အိုးတွေအသက်ရှူဇက်တွေအမြန်ဆေးစစ်ကိရိယာတွေနဲ့အထူးဖီအားလျှော့ဇက်တွေပါတဲ့လေယာဉ်တွေဒီမနက်ဆက်ရောက်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးလုံခြုံသတင်းနဲ့သတင်းမှားတွေကာကွယ်ဆေးနဲ့ပတ်သက်ပြီးအချိန်မြင့်မရှိတဲ့ဆိုးကျိုးတွေအကြောင်းတွေကလည်းအိန္ဒိယမှာလူပေါင်း300ကျော်အသုံးပြုတဲ့ WhatsApp လို့လူမှုမီဒီယာတွေကနေတဆင့်ပြန့်နှံ့လာနေပါတယ်ခင်ဗျာစင်ကာပူနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေထိန်းချုပ်နိုင်ဖို့ပိုတင်းကျပ်တဲ့စီမင်းတွေထပ်ချမှတ်လိုက်ပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်ကျောင်းကွင်းဆက်မလိုက်နိုင်တဲ့လူနာရေးအတွက်များလာပြီးမှအခုလိုအားလုံးကိုတင်းကျပ်လိုက်ရကနိုင်ငံခြားခီးတွားလုပ်ငန်းတက်ဖို့ပြင်ထားတာတွေလည်းမတိမကျဖြစ်သွားပါတယ်လာမယ့်တနင်္ဂနွေကစပြီးဇွန်လ13ရက်နေ့အထိလူနှူးထွက်ဖို့မစူဖို့နဲ့စားသောက်ဆိုင်တွေမှာလည်းပါဆယ်တာရောင်းဖို့ကန့်သတ်လိုက်ပါတယ်။ကုမ္ပဏီတွေအနေနဲ့လည်းအိမ်ကလုပ်ပေးနိုင်တဲ့လုပ်သမားတွေကိုအိမ်တွေကနေပဲလုပ်စေဖို့ညွှန်ကြားထားပါတယ်။စင်ကာပူကျန်းမာရေးဝန်ကြီးဌာနအကြီးအကဲအရာဂွင်းဆက်လိုက်လို့မရတဲ့နိုင်ငံတွင်းအချင်းချင်းကူးစက်မှုတွေဆက်လက်များပြားလာနေတာကစိုးရင်စရာဖြစ်တဲ့အရင်ကာကွယ်ထိန်းချုပ်မှုတွေမလုံလောက်သေးတာကိုပြနေတာလို့ဆိုပါတယ်။အခုလိုဂွင်းဆက်လိုက်မရတဲ့လူနာကပြီးခဲ့တဲ့အပတ်မှာ15ရောက်ဖြစ်လာပြီးအဲ့ဒီအရင်တပတ်တုန်းကထက်နှစ်ဆများလာကပိုးသစ်တွေ့သူကလည်းအရင်48ဦးကနေပြီးခဲ့တဲ့ပတ်မှာ82ကိုတက်လာခဲ့ပါတယ်အခုလိုအချိန်မှာမေလ25ရက်မှာပြင်ထားတဲ့ဟောင်ကောင်နဲ့ကွာရန်တီးမဲ့ခီးစဉ်တွေလည်းမတိမကျဖြစ်သွားရပါတယ်ကိုဗစ်တတိယလိုင်းထိနေတဲ့ထိုင်းနိုင်ငံမှာတော့ဒီနေ့တရက်ထဲပိုးတွေ့သူတွေ2000ကျော်နဲ့သေဆုံးသူ30ရှိတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တာမို့စုပေါင်းပိုးတွေ့သူ 96,000 နဲ့သေဆုံးသူ548ယောက်ထက်မနည်းရှိလာနေပါပြီခင်ဗျအမေရိကန်နိုင်ငံမှာဓာတ်ဆီတင်ပို့မှုစနစ်ကွန်ပျူတာအတိုက်ခက်ခံရပြီးအခုတော့တင်ပို့မှုတွေပြန်စတင်နေပါပြီ။အမေရိကန်နိုင်ငံအရှေ့ဘက်ခြမ်းကအဓိကရင်းနှီးတင်ပို့နေတဲ့ကိုလိုနီယယ်ပိုက်လိုင်းကုမ္ပဏီကွန်ပျူတာစနစ်ကိုရုရှားအင်တာနက်ဟက်ကာတွေတိုက်ခိုက်မှုကြောင့်တင်ပို့မှုရပ်ဆိုင်းကလူတွေဓာတ်ဆီဆိုင်မှာလူရဲတန်းစီဝယ်ခဲ့ကြရတဲ့6ရက်ကြာမှပဲအခုလိုလုပ်ငန်းတွေပြန်စတင်နေတာပါ။ဂျိုးဘိုင်ဒန်ကိုယ်တိုင်လည်းထွက်ပြီးအခုယာယီခက်ခဲကိုစိတ်ရှိရှိထားရင်ဆိုင်ကြဖို့တိုက်တွန်းခဲ့ပါတယ်။သမရာဘိုင်ဒန်ကအထိတ်တလန့်မဖြစ်ကြပါနဲ့ဒါကယာယီသဘောသာဖြစ်တဲ့အခြေအနေပါနောက်ရက်အနည်းငယ်အတွက်လူတာထက်ပိုပြီးသွားမထည့်ကြပါနဲ့လို့မနေ့ကအလေးနဲ့ထွက်ပြောခဲ့ပါတယ်အခုလိုလူတွေအထိတ်တလန့်ဝင်နေချိန်မျိုးမှာဓာတ်ဆီဆိုင်တွေဘက်ကလည်းဈေးတင်ရောက်အမျက်ထုတ်တာမလုပ်ကြဘို့သမရာဘိုင်ဒန်ကသတိပေးခဲ့ပါသေးတယ်ကိုလိုနီယယ်ပိုက်လိုင်းကုမ္ပဏီကတော့ပိုက်လိုင်းစနစ်ကိုဘေးကင်းလုံခြုံမှုရှိရှိပြန်လည်ပတ်နိုင်ဖို့စီစဉ်နေပြီးမွန်းလွဲပိုင်းလောက်မှာဈေးကွက်ကိုတင်ပို့နိုင်မှာဖြစ်ကြောင်းမနေ့မနေ့မှာပဲကြေညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ
မေလာ၁၄ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဓိကထားတိုက်ခိုက်တဲ့အတွက်ဒေသခံတဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်စစ်တပ်ဘက်ကလည်းဒဏ်ရာရသူတချို့ရှိတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်မင်းတပ်ဘက်ကတိုက်ပွဲအခြေအနေကို VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်မင်းတပ်မြို့မှာမေလ13ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်တဲ့အတွက်တိရခံမင်းတပ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဒီနေ့လည်းဖြစ်ခဲ့ပါတယ်မင်းတပ်မြို့တွင်းနဲ့မြို့ပြင်ဘက်မှာရှိတဲ့ကာကွယ်နားမှာမကွေးတန်းကြောက်ထူးမြို့ဘက်ကလာတဲ့စစ်ကောင်စီတပ်တွေနဲ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အကြောင်းမင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကပြောပြပါတယ်
တိုက်ပွဲအခြေအနေကဒီနေ့မနေ့ဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော် ောက်ထွက်လာတဲ့တိုက်ပွဲဖြစ်နေတော့မယ်မြို့အရှိတ်ဘက်ပေါ်တော့ကောက်ကောက်အောင်နာပေါ့လေအမိုင်တော့မလောက်တော့ဘူးတဲ့အဲ့ဒီတချိန်တည်းမှာလည်းမြို့ကပါတဲ့ငကြီးတွေနဲ့တန်းပြနေတယ်ဒီနေ့ခေကွန်တွေတည်ရင်ဖက်ကလည်းမြို့ရုံးကိုလည်းငကြီးတွေပြနေတာပဲ
မင်းသားမျိုးနဲ့18မိုင်กว่าဝေးတဲ့ကြောက်ထူးမျိုးကလာတဲ့စစ်ကူတွေကိုကာကွယ်ရေးတပ်ဖွဲ့တွေကမြို့ပြင်ဘက်ကနေခုခံတိုက်ခိုက်နေတယ်လို့မင်းသားမျိုးချီဆိုင်24တိုက်ရင်ကလည်းမင်းသားကာကွယ်ရေးဖွဲ့တွေနေရာယူထားတဲ့မြို့တွင်စောက်ုံတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အပြစ်ခတ်တွေညနေပိုင်းလောက်မှရပ်သွားခဲ့ပေမဲ့စစ်တပ်ဘက်ကရဟယင်နဲ့မြေပြင်ခြေနေကိုထောက်လှမ်းနေတယ်လို့လည်းကာကွယ်ရေးဖွဲ့ခေါင်းဆောင်တွေကပြောပါတယ်မနေ့ကအပြန်အလှန်တိုက်ခိုက်မှုတွေတွင်ကာကွယ်ရေးဖွဲ့ဘက်ကတယောက်သေဆုံးပြီးအနည်းငယ်တန်ရာရရှိခဲ့တယ်လို့ပြောပါတယ
်သူတို့ဖက်ကခံမှန်းချီကတော့အနည်းဆုံးတယောက်ကျော်လောက်ရှိမယ်ကြာဆုံးဖြစ်မယ်ခင်ဗျကျွန်တော်တို့ဖက်ကကြာဆုံးတယောက်ရှိတယ်တန်ရာရတဲ့လူတွေတော့နည်းနည်းရှိတယ်ခင်ဗျလူတို့မှာသူတို့တနက်တီပေါ့လေပြစ်ခတ်မှုတွေရှိနေလို့ခေါင်းမိုးရနေပေါ့နော်ကြီးတန်တွေပုံးတွေကွဲပြီးမှပင်ခေခန်းထဲမှာပုံးနေတယ်ပြန်လာရေဝန်ထမ်းတူပဲကြီးတန်မှန်တာဖြစ်ကြပါ
စစ်တပ်ဘက်ကလည်းတန်ရရသူတို့ရှိခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဘူရုတ်စော်မင်းတွန်းကအခုလိုပြောပါတယ်
။မင်းတပ်ခေါင်းဝင်သားလေးမှာကြေးဖြစ်ခဲ့တာရှိတယ်။ကျွန်တော်ကြားမဲ့အဖွဲ့အင်အားတရားကျော်အောင်ရှိတယ်။အဲ့မှာလုံခြုံရေးလုပ်နေတဲ့အဖွဲ့တွေကိုပြစ်ခတ်တဲ့ဟာတော့ရှိပါတယ်ဗျ။ကျွန်တော်ဘက်ကထိခိုက်တဲ့အရာရှိတယ်လည်းရှိပါတယ
်။မင်းတပ်မျိုးနဲ့မတူပြီမျိုးထိဆက်တဲ့နေရာတွေဘက်မှာလည်းမတူပြီဘက်ကလာတဲ့စစ်တပ်နဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေတုံးတဲ့အတွက်လက်နက်မမျှဖြစ်နေတယ်လို့ကာကွယ်ရေးဖွဲ့ဘက်ကပြောပါတယ
်။မတူပြီကလာတဲ့စစ်ကိုလည်းတဲ့ဒီမိုင်304ကိုဝင်ကြည့်ပါမယ်။အဲ့ဒီမှာလည်းသူတို့လက်နက်ကြီးပါလာတယ်။လူကအထင်းနဲ့ပါလာတယ်။အဲ့ဒါကိုကိုလူကြီးကဒုမီးကြီးခါချိုးတော့ခိုက်ခိုင်းနေဆိုတော့ကြစ်ချခတ်ချပြီးရင်ကိုလူကြီးကဆုတ်လာတာပေါ့။ဆုတ်တဲ့ခါကျတော့တောင်းတောင်းတဲ့မှာလူကြီးနည်းနည်းတွေ့ပြီဆိုတော့သူလက်နက်ကြီးနဲ့ပန်းပန်းထုတ်လာတယ
်။မင်းသားမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေကိုဧပြီလ24ရက်နေ့မှာစစ်တပ်ဘက်ကတပိတ်ဖြိုခွဲဖမ်းဆီးမှုတွေရှိခဲ့ပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်တွေကြားပြစ်ခတ်မှုတွေဖြစ်ခဲ့တာဖြစ်ပါတယ်။အလားတူချင်းမြင့်နဲ့ကံပလက်မြို့မှာလည်းဂျာရာပတိနေညကစစ်ကောင်စီတပ်ဖွဲ့နဲ့ကံပလက်ပြည်သူ့လုံခြုံရေးဖွဲ့တို့ကြားပြစ်ခတ်တပ်ခတ်မှုဖြစ်ပွားခဲ့တယ်လို့ကံပလက်မြို့ခံသူကပြောပါတယ်
။မနေ့ညတော့တိုက်ပွဲပုံစံမျိုးတော့မြို့ထဲမှာကံပလက်ပြည်သူ့ကဝတ်ကြည့်ရဲစစ်ကောင်စီဘက်ကဟာနေပြစ်ခတ်မှုတော့ရှိရင်မနေ့ညကိုးနိုင်တော့မှာလေ။ပါရဝနရောကြာမယ်ကံပလက်မျိုးအမျိုးမှတင်းမျိုးမှနှစ်ခုပါလိမ့်ပြတော့ပြတယ်ဒါပေမဲ့ဘသူမှလည်းပြင်ချွေရကြောက်လို့ကိုလုံးတကားဖိတ်ပြီးအိမ်ထဲမှာနေကြတာလေအချိန်ဆက်ပြီးစုံဖို့ချင်းနေတော့မကြဘူ
းချင်းပြည်နယ်မင်းသားမျိုးဟာခါမျိုးကံပလက်မျိုးတွေမှာတိရခန့်ကာကွယ်ရေးတပ်ဖွဲ့တွေကသူမီးသနတ်တွေပြင်ရရလက်နဲ့ဆွဲကင်ပြီးကိုတိရကိုကာကွယ်ဖို့အတွက်ဆိုပြီးစစ်တပ်ကိုခုခံတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မင်းတပ်မျိုးကတိုက်ပွဲအခြေအနေနိုင်ကွင်းအိမ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆီယာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်။ဆီယာနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်မြို့မှာမနေ့ကနှဲသွားခဲ့ပေမဲ့ဒီကနေ့မှာတော့ဆရာဝန်တွေကဂျူတီကုတ်အဖြူရောင်တွေဝစ်ပြီးတော့ဆန္ဒပြတာအပါအဝင်မြို့နယ်တချို့ကဆန္ဒပြပွဲတွေမှာအင်အားရာနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။ကြောင်မဲမြို့ရဲ့ဆန္ဒပြပွဲကတော့စစ်တပ်နဲ့ရဲကမျက်ရည်ရိုးဘုံးနဲ့ပစ်ခတ်ပြီးတော့ဖြိုခွဲခံခဲ့ရပါတယ်။မနေ့ညတုန်းကပောက်ကွဲမှုဖြစ်ခဲ့တဲ့တွန်တေးမြို့မှာတော့ဆက်တဦးအဖမ်းခံခဲ့ရပါတယ်။အခုလိုမြန်မာနိုင်ငံတဝန်းကအခြေအနေရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးပါမယ်။
ရန်ကုန်မြို့မှာအဖြူရောင်ဂျူတီကုတ်ဝစ်ဆင်ပြီးတော့ white coat ဆန္ဒပြလှုပ်ရှားမှုလုပ်ကြတဲ့ဆရာဝန်တွေအပါအဝင်ဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြသူတွေဟာမြို့နယ်တချို့မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။တောင်တကုန်းမရန်ကုန်ကမာရွတ်နဲ့ဆဲအုပ်ချုပ်ရေးကြီးညာထားတဲ့လှိုင်သာယာမြို့နယ်တွေထဲမှာလျှက်တစ်ပြက်တပိတ်တွေရှိခဲ့ပြီးတော့မတူတဲ့မြို့နယ်တွေကဆန္ဒပြသူတွေပူးပေါင်းဆန္ဒပြကြတာတွေလည်းရှိခဲ့တဲ့အတွက်အလုံမြို့နယ်တွေကဆန္ဒပြပွဲတစ်ခုမှဆိုရင်အင်အားရာနဲ့ချီများခဲ့တယ်လို့ဆန္ဒပြသူတယောက်က VOA ကိုပြောပြပါတယ်။
ဒီလိုကြတာဆိုလို့ရှိရင်တော့ white coat ကဒီပေါင်းရည်နဲ့ထွက်လာပါတယ်ကွာ။ကျွန်တော်ဈေးတွေခြေကြီးထွက်ကြလာတယ်။ဒါနဲ့စောစောစီးစီးကနိုင်ရဆက်တယ်ဗျာ။ဒီရော white coat ထွက်တယ်။ white coat ထွက်ပြီးတော့ဟုတ်တယ်ပြီးတော့ဒီဟိုဆင်းမင်းစီးမှထွက်တယ်ကွာ။နောက်ပြီးကျွန်တော်တို့အခုပဲဒီနိုင်ညာစီးပေါ့။ညာစီးမှကျွန်တော်တို့ထွက်လိုက်တယ်ကွာ။ weight ခွဲပြီးတာ mile နဲ့ရှိပါသေးတယ်။ကျွန်တော်တို့ဆိုလို့ရှိရင်150လောက်ပြီ။မနေ့ကဆင်းမင်းစီးနိုင်ရလောက်ရှိမှာပေါ့။ဒါနဲ့အလုံးနဲ့ white coat ကတော့ဈေးထဲမှာဖြစ်တာဆိုတော့အင်အားကတော့ဈေးတူကြနဲ့ပေါင်းရင်တော့ညမပေါ့။အော်ဒီလိုဒီသားလည်းပါဝင်ကြပါလေဆန္ဒပြတဲ့အခါမှာတော
့ဒီနေ့အစောပိုင်းကရန်ကုန်မြို့တကုံတက္ကသိုလ်နားနေဆောင်အနီးမှာဘုံးပေါက်ကွဲခဲ့ပြီးတဲ့နောက်ကျောင်းသားတယောက်နဲ့တငယ်ချင်းနှစ်ယောက်စုစုပေါင်း၃ယောက်ကိုစစ်တပ်ကဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်မြို့ဘုဒ္ဓဆောင်မြို့နယ်ကအမှတ်၅အထက်တန်းကျောင်းဝင်းထဲမှာလည်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ကချင်ပြည်နယ်မြကျင်းနာမြို့ကကံဘောဇာဘန်တစ်ခုနဲ့မိုးမောက်မြို့ကထွေအုပ်ရုံးတို့မှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ် ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီနေ့ချီတက်ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကအင်အားအပြည့်နဲ့နှစ်ဖက်ပိတ်ပြီးတော့မျက်ရည်ယိုပုံးတွေရော်ဘာဂျီတွေသုံးပြီးပြစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူငယ်နှစ်ယောက်ရော်ဘာဂျီထိမှန်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြပွဲမှာပါတဲ့ဒေသခံတယောက်က VOA ကိုပြောပြပါတယ်
။ဒီအော်ဆန်လိုင်းတိုင်းတက်သွားပြီးတော့မှဗဟုသီးထောက်ရောက်တဲ့ချိန်အဲ့မှာနေရေကန်းသီးရနေပြီးတော့မှအောက်ယူကနေထွက်လာတဲ့အချိန်ပေါ့နော်။အဲထွက်လာပြီးတော့ကျွန်တော်တို့အဲ့မှာနေသူကဘာလို့ဆိုတော့အကားကလေးတွေကိုလိုက်သွားပြီးတော့မှလေးလန်းကြဝင်ပြီးတော့မှဟိုဘက်ဆိုင်မှာလည်းစက်ကားတွေပိတ်ထားပြီးတော့မှအဲ့ချိန်မှာတော်ဒီကလမ်းကြီးကမှသူ့လက်ချိန်မှာတို့ကပထမဆုံးမျက်ရည်ပုံခွဲလိုက်တယ်ပေါ့နော်ဟိုမျက်ရည်ပုံခွဲပြီးတဲ့ချိန်မှာအဲ့မှာရောဘာဂျီတွေပါလာတယ်ရောဘာဂျီပါတဲ့ချိန်မှာကျွန်တော်ကလေးနှစ်ယောက်ထိသွားတယ်ဗ
ျနမ်ခမ်းမြို့မှာလည်းရက်တရာကျော်သွားပြီမဲ့သွေးမအေးတဲ့နမ်ခမ်းဆိုပြီးတော့လူငယ်တွေမျိုးရဲလှဲ့လဲချီတဲ့ဆန္ဒပြခဲ့ကြပါတယ်နေ့စဉ်လိုချီတဲ့ဆန္ဒပြပွဲတွေရှိခဲ့တဲ့မန္တလေးပါကတဝဲလောင်းလုံမျိုးတွေမှာဒီနေ့လဲလူရချီဆန္ဒထုတ်ဖော်ကြပါတယ်။ကြောင်မဲမျိုးကလမ်းလျှောက်တဲ့ဘိတ်ကိုစစ်ကောင်စီတပ်ကဖြိုခွဲခဲ့ပေမဲ့ညနေပိုင်းမှာလူတွေပြန်စုပြီးတော့ဆန္ဒပြခဲ့ကြပါတယ်။မိုးညင်းမြကြီးနာမိထီလာရွှေဘူနဲ့ရေဦးမျိုးတွေမှာလဲစိုက်ကဲတဲ့ဘိတ်ပျောက်ကြားတဲ့ဘိတ်တွေပြုတ်လုကြပါတယ်။မေလ23ရက်နေ့ညပိုင်းတော့ကပောက်ကွဲမှုတွေဖြစ်ခဲ့တဲ့တွန်တွင်းမျိုးကမြို့နယ်အထက်ကနှစ်ကျောင်းအနီးမှာပောက်ကွဲမှုနဲ့အတူတနက်တန်တွေလဲကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့နောက်တွန်တေးမျိုးက၁၁ယောက်ဖမ်းဆီးခံခဲ့ရပါတယ
်မနေ့ကညရတယ်ည9:00နာရီခွဲတော့မှခန္ဓာကိုယ်ခံမှန်းကြီးပေါ့ခံမှန်းကြီးကကွဲတော့ကွာတဲ့နော်မှာငါမေ့ဆယ်မယ်လို့ပဲအဲ့လောက်ကကျွန်တော်ဒီအထက်ကနှစ်အဲ့မှာကတနက်တစ်ချက်ဘုံတစ်ချက်အပန်ဆက်တယ်မှာဘုံကတော့ဒီကျွန်တော်ဒီရဲ့ပြည်သူတွေပြည်သူစခွဲ PDF ကပြစ်တာဆိုးများတယ်မှာပြီးတော့သူတို့အနောက်ကရင်အဲ့အခွဲကိုအနောက်ကရင်သူပြေးလိုက်တယ်ပြေးတာမှာသူတို့ရာဒီရှင်းနေမဟုတ်ဘူးအရွက်ဝင်နေကြည့်လိုက်တာလည်းဝင်တယ်ကတည်းကပြေးလိုက်တယ်စစ်တပ်ရောက်ဖမ်းသွားတယ်ဒီကနေရတယ်အဲ့ဒါကအတိအကျပါပ
ါစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မြန်မာနိုင်ငံအနှံ့ကပြည်သူတွေဟာရတဲ့နီးနဲ့ဆက်ပြီးတော့ဆန္ဒပြနေကြတယ်လို့နာဆာကစစ်ကောင်စီဘက်ကလည်းအင်အားသုံးနှိမ်နေပါရဲ့ရှင
်မဆုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေပါတယ်။မိုးမောင်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုကိုငိမ့်ညံကပြောပြပေးပါမယ်
။မြကြီးနားဗမော်လမ်းမကြီးကိုစိုးမိုးထားတဲ့ဗမော်ခရိုင်မိုးမောင်မြို့နယ်ကအလွန်ပုံစခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုက်ရင်အားတွေပို့ဆောင်နေချိန်မှာပဲဗမော်ခရိုင်မန်စီဘက်ကို KIA ကထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့ဆိုရင်၄ရက်မြောက်ရှိလာပါပြီ။အဓိကတိုက်ပွဲဖြစ်ပွားနေတာကတော့မဒန်ရန်ရွာအနီးမှာဖြစ်ပြီးတပ်မတော်ဘက်ကလေရင်နဲ့တိုက်ခိုက်တာတွေရှိသလိုလက်နက်ကြီးတန်တွေကိုလည်းမန်စီမြို့ပေါ်ကကြားနေရတဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါရစေ။ဒီန
ေ့ကလေရင်နဲ့တော့လာတယ်။အမြောက်ကတော့ဖြစ်နေတာပဲ။ကစားတဲ့မြို့ပေါ်ကြားနေတာပဲ။ဒီနေ့မှတော့ဘာမှဖြစ်တော့ကိုယ်အင်းထမထင်ရ
ပါရဲ့နော်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့လက်ရှိမန်စီမြို့နယ်မဒန်ရန်ရွာမှာတိုက်ပွဲဇက်ရိုက်ဖြစ်နေသလိုမိုးမောင်မြို့နယ်မန္တာရွာဘက်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ်
။မင်းအားဖြစ်တဲ့ဒီမတန်းရံဆိုတဲ့နေရာမှာဖြစ်ပါတယ်အဲ့ဒီ။မင်းတွေကြောင်းနေတဲ့လာတိုက်တာ။မင်းကလည်းလာတယ်မင်းကဟိုနေ့လေလောက်တစ်ခေါက်လာပြီးမှအဲညမိုးချုပ်ခါနေမှာ9နာရီချိန်ရှိတော့မှလာတာ။နောက်တစ်ခုကတော့မန္တာဆိုတဲ့နေရာမှာလည်းတိုက်ပွဲဖြစ်ပါတယ်။ဒီမင်းကအစိုးကြီးရတဲ့အတက်ပွဲရှိတယ်။နေ့လေပိုင်းတော့လေကြောင်းလာတာ။အဲ့လောက်ပဲကြားပါတယ်။မန္တာအမူမောက်ပဲမှာကြပါလွေကြီးကနေဘဘသွားတဲ့လမ်းရဲ့မြောက်ပဲမှာကြပ
ါမိုးမောက်မြို့နယ်ကအလွန်ပွန်ဘက်မှာဒီရပိုင်တက်မရော်ဘက်ကအင်အားတိုးမြင့်တာတွေရှိပေမဲ့တိုက်ပွဲတွေအနည်းငယ်ငြိမ်သက်နေတယ်လို့သူကပြောပါတယ်စေကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးမောက်မြို့နယ်မြို့သစ်ကျေးရွာနဲ့မန္တာဘက်မှာတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ်
ရုတ်တိဖက်မှာတော့ကျွန်တော်တို့ဖြစ်ပြမှုမနေ့ကတော့၂ချိန်တော့ရှိခဲ့ပါလေဗျ။ရုတ်တိဖက်တော့ရုတ်တိဖာဆိုင်တော့ချိန်လုံးဘက်ကတော့မနေ့ကတော့ကျွန်တော်တို့ဒီမန်စီဟိုဘက်မန္တာစခန်းတဲ့နားလေးမှာဖြစ်ပြမှုတစ်ချိန်ဖြစ်ခဲ့တာပဲ
။ထိခိုက်ဒဏ်ရာရရှိမှုနဲ့ပတ်သက်လို့တော့သူကမပြောပါဘူး။ဗမော်မြကြီးနားလမ်းမှာရင်သွားလာတွေဒီကနေ့တော့ပုံမှန်ရှိနေကြောင်းနဲ့မြန်မာပြည်အောက်ပိုင်းရန်ကုန်မန္တလေးစတဲ့ဒေသကလာရောက်သူတွေကိုတော့လက်ကြံဂိတ်မှာတက်မတော်ကမှတ်ပုံတင်စစ်ဆေးတာတွေရှိနေကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်6နာရီလောက်မှာမြကြီးနားမြို့ကံဘောဇဗန်တစ်ရှိမှာဘုံတလုံးပောက်ကွဲခဲ့ရမှာလုံုံရေးယူနေတဲ့စစ်သားတအူထိခိုက်ခဲ့ကြောင်းနဲ့နေကင်း7နာရီလောက်မှာတော့မိုးမောက်မြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးမှာဘုံတလုံးပောက်ကွဲခဲ့ပြီးလူ4ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ဖေဖော်ဝါရီလ ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းမှု KIA ကတပ်မတော်ကိုအကြောင်းကြားခဲ့ပါတယ်။မတ်လ၈ရက်နေ့မှာစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲခဲ့လို့မြကြီးနားမြို့မှာဆန္ဒပြပြည်သူ၂ယောက်တေဆုံးခဲ့ရပြီးတဲ့နောက်မတ်လ၁၇ရက်နေ့မှာတော့ KIA ကစစ်တပ်နဲ့ရဲစခန်းတွေကိုစတင်တိုက်ခိုက်ခဲ့တာပါခင်ဗျာ။
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းပြင်းဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတော်ပြီးနားဆင်ဖတ်ရှုနိုင်ပါလေရှင
် VOA American တန်ရဲ့တောက်ကြညာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံမှာမီတာကမဆောင်ရင်မီးဖြတ်မယ်လို့ကြေညာတဲ့အပေါ်မှာပြည်သူတွေရဲ့တုံ့ပြန်ချက်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပြည်သူအများကကန့်ကွက်ဆန္ဒပြတဲ့အနေနဲ့မီတာကရေကအပါဝင်အစိုးရဘန်နာဖြစ်စေမဲ့ဝန်ဆောင်ကတွေကိုမပေးဆောင်မဲနဲ့အတန်တိတ်ဆန္ဒပြနေကြပါတယ်။လျှက်စစ်မီတာကတွေမပေးဆောင်တဲ့သူတော်တော်လေးများနေတဲ့အတွက်မီတာကလာမဆောင်ရင်လျှက်စစ်မီဖြတ်တောက်ခံရမယ်လို့လျှက်စစ်နဲ့စွမ်းရင်ဝန်ကြီးဌာနကသတိပေးနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံမက်ခင်ဖြူထွေးပြောပြပေးပါရှင
်။စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အစိုးရဝန်ထမ်းတော်တော်များများအကြမ်းမဖက်အာဏာဖီဆန်တဲ့စီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ဒီအထက်မှာလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကဝန်ထမ်းတွေလည်းပါဝင်တဲ့အတွက်လုပ်ငန်းလည်ပတ်မှုတွေထိခိုက်ခဲ့ပြီးပုံမှန်မီတာကကောက်ခံတာကအစနှောင့်နှေးခဲ့ပါတယ်။ပြည်သူများစုကလည်းဆီယာနာတိန်အုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့မီတာကအပါအဝင်အစိုးရကိုပေးဆောင်ရတဲ့ဝန်ဆောင်ကားတွေကိုမပေးဘဲလစ်လျူရှုထားကြပါတယ်။ဒါကြောင့်လျှက်စစ်တအားသုံးဆွဲသူတွေအနေနဲ့သတ်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီလမှာကြာတဲ့နယ်မီတာကတောင်းတဲ့စာရွက်ကိုပြီးခဲ့တဲ့ရက်ပိုင်းကမှရခဲ့တဲ့ရန်ကုန်မြို့ကအင်ရှင်မတယောက်ကတော့မီတာကမဆောင်သေးပဲစောင့်ကြည့်အောင်မယ်လို့ပြောပါတယ်
။မြို့နယ်လျှက်စစ်မန်နေဂျာဆိုတဲ့နေရာမှာအရင်ကလက်မှတ်ထိုးထားတယ်။ဟိုကဘယ်မှလက်မှတ်မထိုး။လက်မှတ်ထိုးထားလည်းမရှိဘူး။၃လပိုင်းနောက်ဆုံးထားမယ်ဥစ္စာက၅လပိုင်းမှလာပြီးတော့အဲဒါကြောင့်မလို့ညာတဲ့နာအဲကလေးမိသားကိုကြမ်းတဲ့နာကိုပေးဖို့တကယ်လို့လုပ်နေဆိုရှင်သူကဆက်မယ်ဆိုလို့ရှင်မှာသူနေနေရတော့ဟိုကြားတဲ့အိမ်ပဲဟိုသူဘယ်လိုဖော်မလဲအနှူးရတောင်းမှာပဲဟိုလေးမောင်တော့သူအတိပေးတယ်ဆိုတဲ့သဘောမျိုးပေါ့ဘယ်မဆောင်နိုင
်ဇန်နဝါရီလအတွက်မေးလာတဲ့မှာမှရတဲ့မိသားဆောင်ရမယ့်စာရွက်အတိုင်းသွားဆောင်ကြတဲ့သူတွေရက်လွန်ချေးပေးခဲ့ရတယ်လို့လေကိုယ်တိုင်ကြုံတွေ့ခဲ့ရသူတယောက်ကပြောပါတယ
်ဘုံကြောင်းတစ်ခုဘုံကတစ်ခုကမီတာကတော့ဆောင်တယ်။ဆောင်တော့သူကရစ်ကြောက်ကားဆိုပြီးတော့မထောက်ထောက်ကောက်တာတွေ့ရမှာ။မီတာဆိုင်ရမှာသူကရည်ရတာဒီပြလပိုင်းတော့ဆန္ဒပါရီသားတွေ့ဆိုပြီးတော့အဲ့လိုမျိုးအပေါ်မှာဆာမှာပါရမှာ။ဆာပြီးတော့သူကအဲ့ဒါကိုမှသူကဒီဒီဒီလာမှာလာပြီးတော့ပြေးတယ်။ပြေးပြီးတော့အာသူတို့ပြေးတဲ့ရက်တရက်နှစ်ရက်တရက်နှစ်သုံးရက်လောက်ရှိမှာ။သုံးရက်လောက်မှာသွားဆောင်တဲ့ခါကျတော့အဲ့နှစ်တိုက်ဆိုပြီးတော့တောင်းလာ။အဲ့လိုမျိုးကနေရက်ွက်ကဒီကစိတ်မဆောင်ရအောင်မှာဆောင်ရတယ်တချို့တော့ပဲရှိတယ်။ကျွန်တော်ကမှန်ကန်လာများတယ်မှာလူချက်မတူလေသူကအဆက်ခံနေတယ်လို့မဆောင်ကြတာအဲ့လိုမျိုးတွေ့တယ
် CDM လှုပ်ရှားမှုမှာလျှက်စင်တန်အားဖြန့်ဖြူးရေးလုပ်ငန်း EPC ရုံးဝန်ထမ်းအများစုပါဝင်ခဲ့ကြပြီးတချို့ဆိုရင်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ခံခဲ့ကြရပါတယ် EPC ရုံးတွေမှာ CDM လုပ်နေတဲ့ဝန်ထမ်းတွေနေရာမှာလူသစ်တွေနဲ့အစားထိုးခံတာတွေလည်းရှိပါတယ်ဒါကြောင့်တချို့အိမ်တွေကမီတာဆောင်ဖို့တောင်းခံစာတောင်မရဘူးလို့ပြောပါတယ
်မီတာချင်းလက်ထောက်တဲ့ကောင်လေးရတယ်ဘလို့ကမစသူလဲဟိုနေစီဒီအမ်ဝင်လာတယ်ပေါ့နော်။ရောက်မလာသေးဒီနေ့ဒီနေ့တော့ Facebook မှာလည်းတွေ့လိုက်တယ်ပေါ့နော်။သူဟိုနေမီတာရေးမီတာဆောင်ရမယ်လို့တွေ့တယ်ပေါ့နော်။အတေးကမဆောင်ချင်ဘူးတမီ
။ CDM ဝင်ထားတဲ့ EPC ဝန်ထမ်းတွေကလည်းစစ်ကောင်စီဝင်ငွေရစေမဲ့မီတာကတွေမဆောင်ကြပါနဲ့လို့တိုက်တွန်းနေကြတာပါ။စစ်တပ်အုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့လျှက်စစ်ရုံးကကောက်ခံတဲ့မီတာကအပြင်စီပင်တရားကကောက်တဲ့အိမ်ကိုရေကုန်နဲ့အညစ်အကြေးခွန်တို့ကလည်းမပေးဆောင်ပဲအတန်တိတ်တပိတ်မှောက်နေကြသူတွေလည်းရှိပါတယ်။ဒါ့အပြင်စားတောက်ကုန်ဝယ်ယူတဲ့နေရာမှာလည်းအခုမပေးဆောင်ရတဲ့ဆိုင်တွေကဦးစားပေးစားကြဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်ရှင
်။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကာယောဂါကိုဗစ်မြန်မာနိုင်ငံမှာထိန်းချုပ်ထားနိုင်တဲ့ကုသပေးနိုင်တဲ့အခြေအနေတွေကိုတင်ပြပေးကြပါမယ်။ မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်နေပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိရောဂါပိုးနမူနာစစ်ဆေးတဲ့အခြေအနေကူးစက်မှုမြင့်တက်နေတဲ့အိန္ဒိယချင်းထိုင်းနဲ့အိန္ဒိယကနေရောဂါပြန့်နှံ့မလာအောင်ဘလို့ပြင်ဆင်တားဆီးထားပါသလဲစတဲ့မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီးလက်ရှိမှာကိုဗစ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်ဟုန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါခင်ခင်ကြီးက VOE မြန်မာပိုင်းကိုပြောပါတယ
်။လက်ရှိမှာတော့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုတော့အချိန်ဟုန်မြင့်ပြီးတော့ဒါလှုပ်ဆောင်နေပါတော့။လက်ရှိမှာဆိုကျွန်တော်တို့ဟိုကာကွယ်ဆေးတပတ်ပါကျင်ပေါ့နော်။ဒီချိန်မှာထိုးရသေးထိုးပြီးတဲ့လူအားဆိုလို့ရှိရင်သက်ခွန်ဒသမ8သိန်းပေါ့နော်။ရှိပါလိမ့်။နှစ်ချိန်ဖြည့်ထိုးပြီးတဲ့လူက10သိန်းကျော်ပါပြီနော်။အဲ့တော့အဲ့ဒါကတော့ထိုးပေးနေတယ်။လက်ရှိမှာကျွန်တော်တို့ဟိုထိုးပေးဖို့ဒုတိယချိန်ထိုးပေးတဲ့ထိုးပေးဖို့ကြံတဲ့လူတွေကိုထပ်ထိုးပေးတယ်ဒါအပြင်တရုတ်ကစူဒန်နဲ့ဆိုင်နိုဖန်ကောက်ွယ်ဆေးကိုလည်းရှေ့ဘက်ထဲမှာထိုးပေးဖို့အတွက်တာဆောင်ရွက်နေပါတယ်အိန္ဒိယနိုင်ငံရောဂါဖြစ်ပေါ်မှုတွေများနေတဲ့အတွက်ကြောင့်မို့အိန္ဒိယကဆေးတွေကိုလောလောဆယ်တော့ပြည်ပတင်ဆင်းတော့ယာယီပိတ်ပင်လာတာရှိပါတယ်ဒါကလည်းသူတို့နိုင်ငံရောဂါကူးစက်မှုအခြေအနေအတိုင်းအတာတစ်ခုထိထိတ်ချုံလာနိုင်ပြီဆိုတဲ့အချက်ကဒီပြည်ပတွေကိုဆိုးဆိုးဖို့အတွက်ဒါတွေကသူတို့မှအစီအစဉ်ရှိပါတယ်ပိုးတဲ့ခါမှာလည်းမြန်မာနိုင်ငံကူးစက်ပေးနိုင်ငံတွေလည်းပါပါတယ်
လက်ရှိမှာကိုဗစ်ကာကွယ်ဆေးကိုဘယ်သူတွေကိုဦးစားပေးထိုးနေသလဲဆိုတာတော့သူကမပြောပေမဲ့ပြည်သူအလုံးကိုဆေးရတဲ့အပေါ်မူတည်ပြီးအတုံးလိုက်ထိုးပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆေးအနာတိမ့်လိုက်ပြီးတဲ့နောက်ဆရာဝန်တွေဆေးဝန်ထမ်းတွေတော်တော်များများရုံးမတက်ပဲအနာဖီဆန်နဲ့ CDM လို့ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲဒီထဲမှာကိုဗစ်ရှိမရှိစစ်ဆေးပေးနေတဲ့ဆေးသုတေသနဦးစီးဌာနနဲ့ဆေးရုံတွေလည်းပါဝင်ကြပါတယ်။အခုဆိုကိုဗစ်တက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိသသာလျော့နေသွားကြတာမှာအာနာမသိငင်ကတနေ့ကိုတောင်းကနန်းရှိကြတာကနေအခုဆိုနေ့စဉ်စစ်ဆေးတဲ့တက်ခွဲနမူနာကထောင်ကနန်းပဲရှိပါတော့တယ်။ဒေါခင်ခင်ကြီးကတော့ကိုဗစ်စစ်ဆေးတဲ့ပုံစံကိုပြောင်းလိုက်တာကြောင့်လို့ပြောပါတယ
်။အရင်တော့က1000ကျော်လုံးနေတယ်အခု2000ကျော်ဆိုကျွန်မတို့ရဲ့ testing policy ကလည်းကြောင်းသွားလို့ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာဆိုကျွန်မတို့ဒီကားတွေ truck ကပေါ့နော်ကုန်ကားတွေစကားသမားတွေပြရတယ်ဒါမျိုးတွေကိုစစ်ဆေးတာတွေမရှိတော့ဘူးဖြစ်လို့ရှိရင်အင်းပေါ့နော်ခီးသွားတယ်ပြင်းခီးသွားတော့လေးနဲ့သွားတဲ့သူစစ်တာမရှိတော့အဲ့အဲ့စစ်နဲ့စစ်တဲ့ testing protocol ကပြောင်းလိုက်တဲ့အတွက်ကြောင့်မို့ဒါကငကိုရ1000ဝန်းကျင် 9000 1800အလောက်ရှိနေတဲ့အတွက်ဒါဆိုရင် testing protocol ပြောင်းလိုက်လို့ဒါ test လုပ်တဲ့ပမာဏကနည်းတယ်လို့ပြောလို့ရပါတယ
်ပြောသွားတဲ့အထက်က NHL ကတော့အမျိုးသားကျန်းမာရေးဓာတ်ခွဲခန်းဖြစ်ပါတယ်မြန်မာနိုင်ငံနောက်ဖက်ချမ်းနဲ့ထိဆက်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်နေသလိုအရှေ့တောင်ဘက်နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံမှာလည်းနေ့စဉ်ကိုဗစ်အတီးပြုတ်လူနာထောင်ကနန်းရှိနေပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဘက်ကနေပြန်ပွားကူးစက်မှုရောက်မလာအောင်ဘာတွေပြင်ဆင်ထားသလဲဆိုတာနဲ့ပတ်သက်လို့လည်းဒေါခင်ခင်ကြီးကအခုလိုပြောပါတယ်လက်ရှိအခြေအနေမှာ
တော့ relief site နဲ့ဝင်ရောက်မှုကတော့တနေ့ကို200ဝန်းကျင် 200 ကျော်ကျော်လောက်ရှိပါတယ်အဲဒါဆိုတော့အဲ့ဒီမှာတော့တွေ့ရှိမှုပေါ်တွေ့ရှိမှုတော့100ကျိုင်နော်အောက်ပဲရှိပါတယ်ဆိုတော့ပြီးခဲ့တဲ့ဒီအိန္ဒိယမပိတ်ခင်အောင်ဆိုရင်တော့အိန္ဒိယ flight နဲ့လာတဲ့သူအဲ့လေယာဉ်ပေါ်မှာ82ရောက်မှာတော့15ရောက် positive တွေ့တဲ့600ကျိုင်နော်အဲ့တော့ positive တွေ့ပါတယ်နောက်ပိုင်းတော့အိန္ဒိယကနေပြီးတော့အိန္ဒိယနဲ့ပညာဒေသနေပြီးတော့အဝင်တွေကိုပိတ်လိုက်တယ်နောက်ခဲ့တဲ့နှစ်ပတ်အတွင်းအဲ့ဒီကိုင်နိုင်ငံတွေကိုသွားခဲ့ဦးတဲ့လူတွေကိုဒီဝင်ဝင်ပိတ်လိုက်တဲ့အတွက်ကြောင့်တော့ဒါတော့တိတ်သွားဟိုတိတ်ထူးထူးသမန်းအများကြီးတော့တွေ့ရတာမျိုးတော့မရှိပါဘူးတိုင်းကလာတယ်လေနဲ့လာမယ်ဆိုရင်တော့လေမှာလေနဲ့လာတဲ့သူတွေရဲ့ဒီ procedure အတိုင်းမှာပဲဒါတော့เนาะမြေပြင်ကလာတဲ့သူတွေဆိုလို့ရှိရင်အခုမြောက်ရဝင်နေဝင်နေအရင်တော့ဆိုတနေ့ကို900ကျော်600ဝင်နေအခုနောက်ပိုင်းဆိုတော့တနေ့ကို200ပဲတန်းတက်ဆိုလက်ခံတယ်လက်ခံတဲ့သူတွေကိုစနစ်တကျလက်ခံတယ်လက်ခံပြီးတော့ဟို test ဖြစ်တယ်
ကျမရေဝန်ကြီးဌာနရဲ့မေလ14ရက်နေ့ည8:00ထုတ်ပြန်ချက်အရတနိုင်ငံလုံးတက်ခွဲနမူနာ2219ခုကိုစစ်ဆေးတဲ့ထဲကကိုဗစ်အတီးပြုတ်လူနာ31ယောက်ရှိပါတယ်မြန်မာနိုင်ငံမှာစုစုပေါင်းအတီးပြုတ်လူနာက 143,035 ယောက်ရှိပြီလို့ဒီကနေ့ည8:00 MRTV သတင်းမှာပြောသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံကကိုဗစ်အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းရောက်မြန်မာတို့ချို့ကိုဗစ် -19 ကူးစက်ခံရတဲ့အကြောင်းကိုလည်းပြောပြပေးကြပါတယ်ကိုဗစ်ကရောဂါတတိယလှိုင်းကူးစက်ဖြစ်ပွားနေတဲ့အိန္ဒိယချင်းထိုင်းနိုင်ငံကဘန်ကောက်မြို့တော်နဲ့စမုတ်ပရာဂန်ပြည်နယ် နွန်ထပူရီပြည်နယ်တွေမှာရှိကြတဲ့မြန်မာရွှေ့ပြောင်းလုပ်သားရာဂဏန်းအထိကိုဗစ် -19 ရောဂါကူးစက်ခံနေကြရပါတယ်။အလုသမားတွေကြားမှာရောဂါဖြစ်တာကိုထုတ်မပြောဘဲနဲ့တိုးတိုးတိတ်တိတ်ကုသနေကြတာလည်းရှိတယ်လို့အလုသမားရဲ့ဆောင်ရွက်နေသူကပြောပါတယ်။ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုပ်သားတွေကြားကိုဗစ် -19 ကူးစက်ခံနေရတဲ့အခြေအနေကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ကိုဗစ်တတိယလှိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလုပ်သမားအများအပြားနေထိုင်အလုပ်လုပ်ကိုင်နေကြတဲ့ဘန်ကောက်စမုတ်ပရာကန်နွန်ထပူရီစတဲ့ပြည်နယ်တွေမှာတော့ကူးစက်မှုအများဆုံးဖြစ်နေပါတယ်။ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေလည်းကိုဗစ်ကပ်ရောဂါကူးစက်နေတယ်ဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်တွေမှာတွေ့ရပါတယ်။ဘန်ကောက်မြို့ထဲမှာဆိုရင်စောက်လုပ်ရေးလုပ်ငန်းခွင်တွေမှာပိုးတွေ့လူနာ190ကျော်ရှိတယ်လို့ဝှေ့ခွန်ဈေးမှာတော့69ဦးနဲ့နွန်ထပူရီကုန်စည်နိုင်မှာတော့160ကျော်ကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတဲ့အတွက်အဲ့ဒီနေရာတွေကိုအရေးပေါ်ပိတ်ပြီးပိုးသက်ဆေးဖြန့်တာတွေကိုလှုပ်ဆောင်နေကြပါဗျ။အဲ့ဒီ3နေရာကပိုးထွေလူနာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါဗျ။ကူးစက်သူအများစုဟာနေတစ်ခုထဲမှာပဲစုပြီးနေကြသူတွေအလုပ်တနေရာထဲမှာလုပ်ကင်နေကြသူတွေဖြစ်ကြပါဗျ။တချို့မြန်မာနိုင်ငံသားတွေထဲမှာဆိုရင်တမိသားစုလုံးကလေးငယ်တွေပါမကြံကူးစက်နေတာကြောင့်ပိုးတွေ့လူနာတွေနေထိုင်ရာနေရာတွေကိုလော့ဒေါင်းချပိတ်ဆို့ကန့်သတ်ထားပါဗျ။အဲ့ဒီနေရာတွေအပါအဝင်အဲ့ဒီနေရာတွေနဲ့အနည်းဆုံးရက်ကွက်တွေဈေးတွေမှာလည်းပိုးသက်ဈေးဖြန်းပြီးတန့်ရှင်းတွေလုပ်နေကြတာတွေလည်းရှိပါဗျ။ထိုင်းနိုင်ငံရဲ့ကူးစက်မှုအများဆုံးနေရာတွေမှာမြန်မာရွှေ့ပြောင်းလုပ်သားတွေကူးစက်နေတဲ့အခြေအနေကိုတော့ရွှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါဗျ။အဲအဓိက
တော့ကျွန်တော်တို့အဲ့ဒီဒီတံခေါက်သမှုပရကံနဲ့အရင်နှောင်းထားပြီတမတော့နောက်ဟိုကုသမှုနှောင်းလာညာတယ်လို့သူတို့တမန်ရင်းကြီးဌာနကိုတန်းကျိုးနေတာလေအဲ့နေရာလေးဖြစ်နေတယ်ဟုတ်တယ်ကတော့တောင်းကြည့်ညာကနားနဲ့ရှိပြီးထားတယ်သူမထုတ်ဖို့ပဲဒီတိတိကျကျနဲ့ပြန်တန်းနေရတယ်ဒီရှိကောင်းရှိနေလို့ပဲနော်နောက်ထိုင်းနိုင်ငံတောင်ပိုင်းမှာလည်းထုတ်ပြီးကြပဲပြင်းနေကြထုတ်လို့ပြည့်စက်ရုံကမှလောက်သားကြီးကုသမှုတွေဆိုတော့လည်းကျွန်တော်တို့ကတခင်းနေမှာကြားနေရတယ်တို့တော့စက်ရုံရဲ့အဲ့ဒါကိုထုတ်ဖို့ပြောကြခြင်းမပြုဘဲနဲ့ကျွန်တော်တို့ဒါရီတို့ပြင်ဆင်ချက်ပြတ်ပြင်းနေလို့ကြားနေရတယ်မြန်မာလူသားတွေကူးစက်နေကြတာနေရာတိုင်းမှာတော့တော်တော်အဲ့အတန်တော်ထွက်လာတယ
်ထိုင်းနိုင်ငံမှာကိုဗစ်ဒုတိယလိုင်းကူးစက်ခဲ့တော့ကလည်းစမောစခွန်ပြည်နယ်ကပင်လယ်စာထုတ်လုပ်တဲ့စက်ရုံတွေမှာအလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမားတွေစီကနေစတင်ကူးစက်ခဲ့တာပါအဲ့ဒီတစ်ခေါက်ကလည်းထောင်ထဲချီရှိတဲ့အလုပ်သမားတွေကူးစက်ခံခဲ့ရပါတယ်အခုဖြစ်နေတဲ့တတိယလိုင်းမှာလည်းမြန်မာနိုင်ငံကရွှေ့ပြောင်းလူသမားတွေကူးစက်နေတာဖြစ်ပါတယ်လောလောဆယ်အတီးပြုတ်လူနာအများစုကထိုင်းလူမျိုးတွေဖြစ်ပေမဲ့ကူးစက်မှုနှုံရောတည်ဆုံးမှုနှုံမှမြင့်တက်နေတာကြောင့်မြန်မာအလုပ်သမားတွေသတိထားတဲ့လို့လည်းဥအောင်ကျော်ကသတိပေးပါတယ်အဲ
ကျွန်တော်ရုပ်အမြင်ကတော့ဒီပထမဖလန်ကြီးပြဆိုင်နဲ့ဆိုင်ဒီဒီကံကျွန်တော်တို့ပုံအထူးပြုတဲ့အမြင်အနေထားမှာရှိတယ်ဆိုတာကျွန်တော်သုံးသပ်တယ်ဒါကြောင့်လည်းဆိုတော့ဒီဒီကံဖြစ်ပေါ်လာတဲ့ဟာကဟိုဒီတည်ဆုံးမှုနှုံတာလည်းမြင့်တက်လာတာကိုကျွန်တော်တွေ့ရတယ်
အတီးပြုတ်လူနာနေစဉ်ထောင်ချီတိုးနေတာကြောင့်ကိုဗစ်တတိယလိုင်းကိုထိန်းချုပ်နိုင်ဖို့လဲထိုင်းအစိုးရကတင်းကျပ်တဲ့စည်းကမ်းချက်တွေထုတ်ပြန်ထားပါတယ်။နောက်ကြာနေ့မှာကိုဗစ်အတီးပြုတ်လူနာသစ်2000ကျော်နဲ့သေဆုံးသူနောက်ထပ်30တိုးတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအတီးပြုတ်လူနာစုစုပေါင်းကတော့96000ကျော်ရှိပြီးသေဆုံးသူစုစုပေါင်း948ယောက်ထက်မနည်းရှိပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကစီရီယန်လှုံရှားမှုကနေလက်နက်ကင်မှုဆုံးဖြတ်ခဲ့သူအကြောင်းအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဆီယနာသိမ်းမှုနဲ့စစ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်လှုံရှားလာကြတဲ့သူတွေပေါ်စစ်တပ်ကနေအင်အားအလုံးရင်းသုံးဖိနှိပ်နှိမ်နင်းတာတွေလှုပ်လာခဲ့ပြီးတဲ့နောက်တက်ကြွလှုပ်ရှားသူအများအပြားနယ်ဆက်တိုင်းရင်းဒေသတွေကိုထွက်ပြေးတိမ်းရှောင်ကြပါတယ်။နောက်ဆီယနာရှင်ကိုလက်နက်ကိုင်နီးနဲ့ဆက်ပြီးတော့တော်လှန်မှုဆုံးဖြတ်လာကြတာတွေလည်းရှိလာပါတယ်။ဒီထဲမှာတော့ဆေးဝင်တဲ့အင်ဂျင်နီယာရှေ့နေစသဖြင့်နယ်ပယ်ပေါင်းစုံကစီရီယန်လုပ်နေကြတဲ့သူတွေတက်ကြွလှုပ်ရှားတဲ့လူငယ်တွေလည်းပါပါတယ်။သူတို့ဘာကြောင့်အခုလိုလက်နက်ကိုင်တော်လှန်မှုအထိဆုံးဖြတ်လာကြတာပါလဲ။ဘလို့အရာတွေကသူတို့ကိုစေ့စော်ခဲ့ပါသလဲ။စီရီယန်လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့အခုတော့တိုင်းရင်းသားလက်နက်ကိုင်ဒေသတစ်ခုမှာစစ်ရေးတင်နန်းတက်ရောက်ဖို့ရောက်ရှိနေတဲ့ဒမ်နိုးလိုင်းကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာနားဆင်ပါရှင
် There's a path we must choose sometime Gotta stand up and fight sometime
ဒန်နုလိုင်းကအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုလက်မခံနိုင်ဘူးဆိုပြီးတော့အစိုးရကတော့ဒီအကြမ်းမဖက်တဲ့နီးနဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတယောက်လို့သိရပါတယ်။ဆိုတော့ဘယ်အချိန်မှာအခုလိုဒီလိုနယ်စပ်ကိုထွက်ပို့အတွက်ဆုံးဖြတ်လိုက်တယ်လဲ။အစိုးရဘက်ကတော့ဘာတွေလှုပ်ရှားခဲ့တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ကဲ့ရှင်။ကျမတို့တပင်းစစ်ကြောင်းထွက်ပြီးခဲ့ရပါဘောနော်။ကျမတို့ CDM လို့တဲ့ဝန်ထမ်းတွေကတပင်းစစ်ကြောင်းတည်တံ့ထွက်လိုက်တော့ကျမတို့ရုံးအနေပြန်ခေါ်ကြတယ်။ရုံးအနေပြန်ခေါ်တဲ့လူတွေကိုကျမတို့ကရုံးပြန်မတက်တဲ့ခါကျတော့သူတို့ကဖမ်းဖို့ထိလို့ကြတာဘောနော်။တချို့လူတွေဆိုလည်းပါသွားတဲ့ဟာတွေကရှိနေတယ်။အခါကျကျမတို့ကဖမ်းမဲ့စင်းထဲမှာလဲပါနေတယ်ဆိုတော့တတိယရလို့ပေါ့နော်တတိယရတော့ကျောင်းကျမတို့တဖဲကိုထလာတာအဓိကဖမ်းမဆုံးရကြတော့မဆုံးဖြတ်ရသေးဘူးတဖဲရောက်တဲ့ခါကျမှကျမတို့ဆုံးဖြတ်ချက်ချရတာပေါ့နော
်အော်အဲ့တော့အစောပိုင်းမှာတုန်းကတော့ဟိုလိုက်လံဖမ်းဆီးတာတွေအဲ့လိုအခြေအနေတွေကြောင့်မလို့အစောပိုင်းကတော့ဒါပထမအဆင့်တိတ်ရှောင်တဲ့အဆင့်ပေါ့တွားရင်းနဲ့မှ
ဟုတ်တယ်ဟုတ်တယ်ရှင်ဟုတ်သူတို့ကဖမ်းရင်လဲဒီတိုင်းဖမ်းရုံပြီးတော့ထောင်ထဲထည့်ထားရုံနဲ့ဆိုရင်တော့ကျမတို့မကြောက်ပါဘူးဒါပေမဲ့တို့ဖမ်းတဲ့လူတွေကလည်းတို့နှိမ့်ဆက်တယ်နှိမ့်ဆက်ပြီးမှတို့ဒေသနေတဲ့အဝစားတွေထိကျမတို့ခုမြုံမှဖြစ်နေတဲ့ဟာပေါ့နော်အဝစားတွေကြတို့မိဘတွေထိပြန်ပို့ပေးကြတယ်အဲ့လိုမျိုးတွေထိဖြစ်တဲ့ခါကျတော့ကျမတို့ထပ်ပြေးရတာပေါ့ခမင်းကလေးတွေဆိုတော့တို့ကမယုံရအောင်လေနော်ဘယ်တော့ထိလုံးမလဲမင်းကလေးတွေဆိုပို့ဆိုးနေတာအဲကြောင့်ကျမတို့ကဖမ်းမခံချင်ဘူးအဲကြောင့်ကျမတို့ဖမ်းမှကြတော့ထပ်ပြေးချင်ုံတော့ပဲကျမတို့လုံခြုံရေးအတွက်ထပ်ပြေးတာတစ်ခုတည်းပဲရောက်မှပဲဆုံးဖြတ်ချက်ချတာဟုတ်
အဲ့တော့အစောပိုင်းတော့တင်းရှောင်းနေနောက်ပိုင်းမှာတော့ဆုံးဖြတ်လိုက်တယ်ဆိုတော့ဘယ်လိုအကြောင်းကြောင့်နောက်ဆုံးဒီလိုဆုံးဖြတ်ချက်ချဖြစ်သွားတာပါလဲ
ဟုတ်ကဲ့အာနာရှင်စနစ်ကိုကျမတို့တွန်းလှန်ဖို့အမြင့်ဖြတ်တဲ့ဒီတွန်းလှန်တဲ့နေရာမှာဘောနော်ကျမတို့တိုင်းသားလက်နက်ကန်တယောက်နဲ့ကျမလည်းပါဝင်ချင်တယ်ကျမလည်းအနာကမှာကိုသားသမီးတွေချီပေါ့နော်ဒီကလုတ်ခဲဖို့ရဆိုတာလည်းဖြစ်စီချင်လို့ပဲပြီးတော့ကျမတို့ငငယ်တုန်းကဆိုတော့တအားခံပြင်းရတယ်နော်အာငယ်တော့ဆိုတော့ဒီစစ်တပ်အုပ်ချုပ်မှုနဲ့ကိခံတရတယ်။အဲကြောင့်ကျမစိတ်ထဲမှာအရင်ကတည်းကအခံပြင်းနေစရာရှိပြီးသား။ပြီးတော့ကျမတို့တိုင်းသားစီလုံးငင်းကြီးလေးတစ်ခုအခွင့်ကောင်းရသွားတာပေါ့ဒီသူကအာနာသိမ်းလိုက်တဲ့ခါကျတော့အဓိကတော့ဒီအမြင့်ဖြတ်တဲ့နေရာမှာတောင်းတနေရာနဲ့ပါဝင်ပြီးချင်းလေ။အကျမလုံနိုင်တာလည်းအများကြီးမရှိပါဘူး။ဒီလုံနိုင်တဲ့ရာလေးတော့လုံချင်းလေ။ဒါစိတ်တစ်ခုတည်းကြောင့်သာဟုတ်
ဟုတ်ကဲ့တန်တို့လိုင်းရတကယ်တမ်းကျတော့ကျမ်းမာရေးစီဝင်တန်းတယောက်ပေါ့နော်စီဝင်တန်းတယောက်ကနေပြီးတော့မှ CDM လုတ်တယ်ဆိုတော့တကယ်တမ်းဆိုစီဝင်တန်းတယောက်ဆိုတာကစေယုံစေခန်းနေမှာအလုံးလုံးနေရမယ်အစားအခုလိုမျိုးဒီလက်နက်ကင်ပြီးတော့တိုက်ရမယ်အခြေအနေထိဘယ်လိုຢာတွေကတွန်းပို့ခဲ့တယ်လို့ပြောနိုင်မလဲ
ဟုတ်ကဲ့ကျမတို့ဒီကျမအလုံးလက်တအားချစ်တယ်အရန်လက်ကြိုက်တယ်ကျမအကြိုက်ဆုံးအလုံးလက်ချစ်တယ်ဒါပေမဲ့ဒီစီအာနာရှင်ရဲ့လက်အောက်မှာတော့ကျမလုံးဝအလုံးမလုပ်ချင်ဘူးပါစံငယ်တော့ကတော့ကျမဒီစီးပိုင်းမှာကျွန်တော်နံပါတ်7မကောင်းတာတခုဆက်ဆံမရလေနေမှာအကုန်လုံးအစုံမချပေးနိုင်တာတခုကျမတို့ဘိုင်းနိုင်လဲပါတာခေါင်းကိုင်းလဲပါတာဘာဖြစ်ဖြစ်ပါတာတွေပဲတောက်နေရတယ်ပြီးတော့ကလေးမွမွေးနိုင်လဲဆေးရုံပေါ့ပို့ရင်လဲအချိန်ကြီးလို့နံပါတ်တည်တဲ့လူတွေကလဲတလူပုံရှိတယ်ဗောနော်ကျမတို့အဲ့တော့ဒီစစ်တပ်အချုပ်မှုကိုတိုင်ခံစားနေတဲ့ခါကျတော့ကျမတို့ရဲ့လက်အောက်မှာလုံးဝမလုပ်ချင်ဘူးပြီးတော့ကျမကနိုင်ငံရေးလည်းအများကြီးနားမလည်ဘူးဆိုတော့ကျမလုတ်ပေးနိုင်တာဘာမှမရှိဘူးဒါပေမဲ့ CDM ကျမလုတ်ပေးနိုင်တဲ့တည်းကအထူးရောက်ဆုံးက CDM ပဲဖြစ်တယ် CDM ကျတော့လုံးဝလည်းမပြတ်ချင်ဘူးအဲတော့ကျမဒီ CDM ကျမလုတ်နိုင်တဲ့အရာနဲ့လုတ်ပေးတာဖြစ်ပါတယ်
CDM နဲ့လည်းဗမာပြည်ထဲမှာဒါအချိန်တော်တော်ကြာကြာတော့ရှိနေသေးတာပေါ့နော်မတိတ်ချောင်းကြီးဒီရော CDM လှုပ်ရှားမှုတွေမှာတော့တခြားလုံးပါခဲ့တယ်လို့အစောပိုင်းပေါ့ပြောလို့ရမှာပေါ့
ဟုတ်ကဲ့ရှင်ပါခဲ့တယ်ရှင်ဟုတ
်အဲ့တော့ဒီစစ်တင်းနှန်းနေပါတယ်တင်ပြီးသွားခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီချိန်မှာဒီရာကိုလုံးမဖြစ်မယ်ဆိုတာကြောင့်မလို့ဝင်လုတဲ့သဘောပဲလားနောက်ပိုင်းကရေရှည်လိုအပ်လို့ရှင်ဆက်လုပ်သွားမှာမျိုးလားဘယ်လိုမျိုးစဉ်းစားချက်ရှိနေရလဲ
ဒါကြီးရှည်တော့ဆက်လုပ်မှာမဟုတ်ဘူးရှင်ဟုတ်ဒီအခုလိုအပ်နေလို့လို့တာဘောနော်ကျမတို့ဆိုတော့တကယ်လို့လက်နဲ့ကင်တင်လဲကင်တယ်ဒါမှမဟုတ်ကျမတို့စာမယဝန်တန်းဆိုတော့ medical cover team မှာလဲပါလို့ရတယ်တစ်ဖက်ပါလို့ရတာဘောနော်အဲကြောင့်ကျမတကယ်လို့ကျမတို့အနိုင်ရတဲ့ခါကျရင်ကျမဒီအနေနဲ့မလုပ်ပါဘူးကျမအလို့ပဲပြန်ဝင်ဖို့စဉ်းစားထားတယ်ဟုတ
်ဆိုရည်မှုတွေရောမရှိဘူးလားနောက်ကိုကိုတိုင်းလဲဒါလက်နဲ့ကင်ရမယ်ဆိုရဲအနေထားမျိုးဖြစ်လာတဲ့ခါကျတော့လေဒီပုံမှာကြောက်တာမျိုးဆိုရည်နာမျိုးနောက်မိဘတွေအတွက်ကောဆိုရည်နာမျိုးရှိလား
ဟုတ်ကဲ့ကျမတို့မိဘတွေကကြာတော့ခီးတင်းထဲမှာကြံခဲ့တာဆိုတော့ကျမနည်းနည်းတော့မိဘတွေတက်တော့စိုးရင်လည်းကျမတို့လက်နဲ့ခိုင်နေဆိုကြရအနည်းနဲ့များတော့တွေးစွန့်တော့မှာ
ဒါပေမဲ့ကျမတို့ကမလုံးလို့မရဘူးပေါ့နော်ကျမတို့မလုံးရင်ဒီကြောက်စရာပဲကျမတို့နိုင်နေမယ်ဆိုတော့ဘယ်တော့မှလွတ်လပ်ရရတော့မှာမဟုတ်ဘူးကျမတို့လိုချင်တဲ့ဒီမိုကရေစီဘယ်တော့မှရမှာမဟုတ်ဘူးဒါကြောင့်ကျမတို့ဒီကြောက်စီထဲအနေနဲ့ရုံထွက်ပြီးတော့ကျမတို့ဆုံးဖြတ်လိုက်တာဖြစ်တယ်ဟုတ်ကဲ့
အဲ့တော့အခုဒါလက်နက်ကင်တော်လန်မှုနဲ့ဆက်လုပ်မယ်ဆိုရဲဟာအခုတော့ကြာသွားပြီပေါ့လေဟိုအစပိုင်းတုန်းကတော့ဒါအကြမ်းမဖက်တဲ့နည်းနဲ့ CDM လှုပ်ရှားမှုအပါအဝင်လမ်းမထွက်ဆန္ဒပြတာနောက်တခြားပေါ့နော်ဒီအာဏာရှင်ကိုစန့်ကျင်တဲ့ပုံစံမျိုးစုံနဲ့လှုပ်ရှားကြတယ်ဒါပေမဲ့ဟိုလာရီနဲ့ချီပြီးကြာလာတဲ့အခါမှာဖိနှိပ်မှုတွေဖြစ်လာတော့သူအေးသွားပြီလို့လည်းတချို့ကပြောကြတယ်လက်မထွက်မှုတွေတော့နေသွားပြီပေါ့ဆ
ိုတ
ော့နောက်ဆုံးကြတော့ဒါလက်နက်ကင်ဒေါ်လာမှရမယ်ဆိုရဲအတူတူလည်းဖြစ်လာတယ်ဒီဟာလည်းစပြီးလှုပ်လာကြတယ်ဆိုတော့အခုလိုလက်နက်ကင်ပြီးတော့လှုပ်ရှားမှုမှာပါဖို့အတွက်ဆုံးဖြတ်လိုက်တဲ့သူတရားအနေနဲ့အစောပိုင်းကစခဲ့တဲ့ဒီအကြမ်းမဖက်တဲ့နီးနဲ့မဟုတ်တော့ဘဲနဲ့အခုကလက်နက်ပါရတော့မယ်ဆိုရဲစဉ်းစားချက်ပေါ့နော်ဒါကရောတကယ်ပဲဒီလှုပ်ရှားမှုကိုအောင်မြင်နိုင်မယ်လို့ယုံကြည်ထားသလားဒီအပေါ်မှာရောကိုဘယ်လိုထင်လဲဆိုတာပြောပြပေးပါလား
ဟုတ်ကဲ့ရှင်အခုကျမတို့ဒီထုတ်ရှားမှုအပေါ်မှာအောင်မြင်နိုင်နိုင်မယ်လို့ကျမယုံကြည်တယ်ပြီးတော့မနိုင်မချင်းနဲ့ကျမတို့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးသားဆိုတော့နိုင်တဲ့ ठी ကိုတိုက်မှတ်ဖြစ်မယ်ဘာလို့လဲဆိုကျမတို့တငယ်ချင်းတွေအဖမ်းခံထားတဲ့တငယ်ချင်းတွေတီးသွားတဲ့လူတွေတက်ကျမတို့ဘယ်တော့မှတွေ့အေးမှာမဟုတ်ဘူးအဆုံးတိုင်သွားမယ်မနိုင်မချင်းဟာတိုက်မှာမလို့နိုင်ကိုနိုင်မယ်လို့ကျမယုံကြည်ထားတယ်ဟုတ
်ဟုတ်ကဲ့တချို့ကတော့ပြောကြတာရှိတယ်ဟိုပညာရှင်တချို့တောင်ပါတာပေါ့နော်အစောပိုင်းကဒါလူလူလှုပ်ရှားမှုကနေပြီးတော့မှလက်နက်ကင်ဒေါ်လာကြီးပြောင်းသွားလို့ရှိရင်နိုင်ငံကြီးရီမန်းချက်တွေပြတ်သွားနိုင်နေတယ်အဲလနကိုင်းတော်လိုင်းနာကလက်တွေ့မချဘူးမထိရောက်နိုင်ဘူးဆိုရယ်ပြောဆိုမှုတွေလည်းရှိတယ်ဒန်းတို့ကိုယ်တိုင်ရောဘယ်လိုထင်လဲဒီပေါ်မှာ
ဟုတ်အခုကကျတော့တို့ကိုယ်တိုင်ကနိုင်ငံဥပဒေဆိုတာဘာမှန်းတောင်မသိတော့ဘူးပြီးတော့အခုကျမတို့လက်တွေ့မှာကျတော့အချမ်းမဖက်တဲ့နီးနဲ့ကျမတို့ထုတ်ရှားတဲ့ချိန်မှာတို့ကကျမဆိုင်ဘူးတို့ကလည်းဖမဆုံးအချမ်းလာဖက်တဲ့ခါကျကျမတို့ဒီလက်နဲ့မကင်လို့ကတော့တို့တိုက်ခိုက်လို့အဆင်မပြေတော့ကိုလက်ပလာရင်းနဲ့သွားတိုက်ခိုက်ရင်တော့ကိုဖက်ရတဲ့အဆုံးရှုံးများသွားတော့မှလေဒါကြောင့်ကျမတို့ဒီရွေးချယ်ချင်မှန်းနေလို့ကျမဖက်အထင်နဲ့ဟုတ်ကျမတို့ဒီတိုက်ပွဲကကြရင်လဲကြမယ်ဘုနော်ဘာလို့လဲဆိုတော့ဟိုဖက်ကလည်းချုံရင်တည်တန်းဆိုတော့လေတို့ကလည်းလူတွေနဲ့အလျှော်ပေးမှာမဟုတ်ဘူးဆိုတော့ကျမတို့ဖက်ကလည်းအချောပေးမှာမဟုတ်ဘူးဆိုတော့ကြာတော့ကြာနိုင်တယ်ဒါပေမဲ့ကြာရင်လည်းနိုင်ကိုနိုင်မှာဒီတော့အကျမတို့လူငယ်တွေကအများအားသွေးမအေးဖို့လိုတယ်ကျမတို့အများအားစည်းလုံးနေဖို့လိုတယ်တိုင်းသားတွေခုဆွင်တော်တော်များများစည်းလုံးနေကြပြီဒါတော့တို့နီးမျိုးစုံနဲ့တွေ့ခွေးမှာဒါတော့ကျမတို့မယုံဖို့လိုတယ်ချစ်ချစ်လေးလေးနဲ့စည်းလုံးဖို့အဓိကလိုအပ်တယ်လို့ကျမမြင်နေဟုတ်ကဲ့
ဟုတ်ကဲ့တန်တို့ကိုယ်တိုင်ဆိုရင်ဒါအမျိုးသမီးတယောက်လူငယ်တယောက်ဖြစ်တဲ့အခုလှုပ်ရှားမှုမှာလည်းဒါပြည်တွင်းမှာစပြီးတော့ဒီဆင်ဟနာရှင်စံချိန်လှုပ်ရှားမှုတွေပေါ်ပေါက်လာကြတဲ့အမျိုးသမီးဒီတကြွလှုပ်ရှားတဲ့သူအများကြီးတွေ့ရပါတယ် CDM လှုပ်ရှားမှုမှာပဲဖြစ်ဖြစ
်
ဒီလမ်းမထွက်ဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီမှာအခုဒီလိုထွက်လာတဲ့အခါမှာလည်းလက်နက်ကင်မဲ့ဆိုတဲ့အဆင့်ထိထွက်လာတဲ့အထဲမှာလည်းဒါအမျိုးသမီးတွေအများပြားပါတယ်လို့ကျမတို့သိရတယ်ဆိုတော့အဲ့ဒါတော့ဟုတ်သလားတန်တို့ရောဒါတွေကိုမြင်ရသလားဆိုတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုကရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲ
ကျမတို့အမျိုးသမီးတွေပါလာတာလည်းတွေ့ရပါတယ်ဒီအမျိုးသမီးတွေပါလာခြင်းအဖြစ်ပြောရမယ်ဆိုတော့အမျိုးသမီးတွေကပျော့တယ်ပျော့တယ်ဆိုတော့ဒီထိလာတယ်ဆိုတဲ့ချိန်မှာသူတို့စိတ်ထဲမှာနိုင်ငံတက်ဘယ်လောက်ထိခံပြင်းစိတ်ရှိတယ်လဲကိုယ်နိုင်ငံဘယ်လောက်ထိချစ်တယ်လဲဆိုတာကျမတို့ကောင်းကောင်းတွေ့ရပါတယ်ဒီအမျိုးသမီးတွေကဒီမှာပါဝင်ခြင်းအဖြစ်ပေါ့နော်တခြားလူတွေတည်းသူတို့ကြည့်ခြင်းအဖြစ်စိတ်အားထက်သန်စေတာပေါ့ဘာလို့လဲဆိုတော့ကျမတို့ဒီအမျိုးသမီးတွေတောင်မှလှုပ်သေးတာပဲဆိုတော့စိတ်နဲ့ခြံတဲ့လူတွေကလည်းအားဖြစ်စေတယ်လို့ကျမမြင်တယ်ဟုတ
်ဆိုတော့ဒီလိုမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်မလို့ဒီလက်ရှိသွားနေတဲ့ရီမန်းချက်ပေါ့ဒီဆရာနာရှင်စနစ်ပြတ်သုံးရေးဆိုတော့အခုလူလူတွေပြောနေတဲ့ဒီရီမန်းချက်ပြည့်မီဖို့အတွက်သူတို့ပါဝင်နေဆိုတာကဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲ
ဒါကအမျိုးသမီးတွေပါဝင်ခြင်းအဖြစ်ကျမတို့ဒီအမျိုးသမီးတွေကလည်းပထမအနေနဲ့ကျမတို့ဒီနိုင်ငံကိုအုပ်ချုပ်နိုင်တယ်အမျိုးသမီးတယောက်အနေနဲ့လည်းစံဆောင်နိုင်တယ်အမျိုးသမီးတယောက်ကဒါလေးဒီလောက်တို့လည်းတကယ်တတိရှိတယ်တို့လည်းစံဆောင်နိုင်တယ်ဆိုတာအဓိကတို့ကပြပေးတာပေါ့နော်ကျမတို့တော်များများဒီတပိစစ်ချောင်းနေမှာဆင်းတဲ့အမျိုးသမီးတွေတော်များများလည်းဦးဆောင်နေတာသိရပါတယ်တို့ဟာဆင်းလဲတတိရှိကြတယ်စံဆောင်ရှိတယ်ဆိုတာတို့ပေါ်ပြတာဖြစ်ပါတယ်
ကုလိုအချိန်ပေးပြီးတော့ခက်အချိန်ပေးပြီးတော့မှဖြေချပေးတဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ်နော
်အဆက်ပြေမှုပါ
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသုံးခါကြုံခဲ့ရတဲ့အထက်မှာ2020အာဏာသိမ်းချိန်ဟာမိပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့မိပညာတွေသုံးပြီးတီထွင်ဆန့်သက်မှုတွေနဲ့တွန်းလှန်ဖို့ကြိုးစားနေတာတွေ့ရတယ်လို့ American စစ်တပ်စီးရဲအတွေ့အကြုံရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ်။
ကြည့်ရတော့ information age ဖြစ်နေတော့ information တွေကိုလွယ်လွန်းတကူရနေတော့ internet ပညာဖြက်လဲ information တွေကရပြီးသား youtube တို့ဘာလို့ကြည့်လို့ရတော့information ကများတော့တာလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို youtube ကနေပြီးတော့ဘယ်ဟာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် youtube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေကformation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်သလိုလိုဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘယ်လိုအတွေးခေါ်ရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information kit ဖြစ်နေတာဟိုကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်တော့ကျွန်တော်လည်းငယ်ပါသေးတယ် 88 တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုး VOE သတင်းတို့ပါလို့ Radio ကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကို plan တွေတို့ backup plan တွေပြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိခြေစံထိပြီးတော့တည်ဆုံးတာပါဆိုတော့အဲ့ခါမှာဒီခြေစံရဲ့ angle ကိုကာဝယ်ဖို့အတွက်နော်နည်းပညာရပါတော့ရှင်းပြပေးပ
ါဟုတ်ကဲ့အမျိုးကလည်းဂျုံတောင်းဂျုံခဲပေါ့နော်တီငိမ့်စွာတပိမ့်မှောင်နေတဲ့လူတွေကိုကြည်စံနဲ့ပြစ်တယ်ဆိုတာလဲဘယ်နှတော့ example ရှာမှမသိဘူးပေါ့ဒီ cookie ကြီးကတော့ထုံးတယ်နိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီတန်တဲ့ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ရင်ပျော့တဲ့တန်တယ်လို့ဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းအုပ်ကျလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုတ်နဲ့တပုတ်တွေ့တယ်ဟိုဟိုအိုးလေးကိုခေါင်းမိုးပေါ်တင်လို့တို့အဲ့ဒီချို့ချို့အိုးလေးတွေရင်ဘတ်မှာထည့်လို့လို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးမယူကြည့်မှာကြည်ကြည်လိုက်ရင်ဒီမှာအရန်ကိုမာတဲ့ cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ texas ကလူတွေအသားတွေပါလေกินတဲ့တန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြစ်လိုက်တာပဲကြီးစံသေးသေးလေးနဲ့ပောက်တော့သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟိုနော်အဲ့တော့အဲ့ဟို science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါတိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေတိရတယ်လေဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြံ့မြင့်ခင်းတဲ့အုတ်ကျွလိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်၃-၄ခုဖြတ်ဖြတ်ပြီးတော့ပတ်ပြီးတော့ဒီသနတ်နဲ့ပြစ်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထဲတည်းမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချူချူအကောင်းဆုံးနဲ့လုတ်တဲ့ဟိုပေါ့ကြံခင်းအပြားလေးတွေကိုဆက်ပြီးလုတ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြည်စံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်မြန်ဖြားတွေကို၃နေရှိပါတယ်သူတဲ့လေးလံတလို့ဈေးလဲကြီးတဲ့အတွက်တမန်လူတွေမသုံးနိုင်ပါဘူး
။ဟိုတကယ်တော့စစ်တက်သေးတွေဒီဘက်ကစစ်တက်သေးတွေဘာလို့မှသုံးတာဆိုရင်တော့ဒီလောက်လောက်တလက်မလောက်ရှိတဲ့တိုက်တေးနီယံပြားကြီးပေါ့နော်အရန်ဈေးကြီးတာပေါ့။အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး။ train လုပ်ထားတဲ့စစ်သားပဲ။နိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုဗမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်။ဈေးလဲကြီးတဲ့အဲ့တော့အဲ့ဒီအတွက်ကိုနားလဲရမှာအုတ်ကျလို့ဟာမျိုးကဒီ YouTube တွေဘာတွေမှာတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရရှိချောင်းအဲ့ဒါတော့ဟိုဟာပေါ့ information age မှာဒါလက်တွေ့သိနိုင်တဲ့ဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုကြည်စံမထိအောင်ဟင်းချက်တဲ့ဒေဝနဲ့အုပ်ဆောင်ပြီးကာဝယ်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘိန်းချင်းချိုးကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ်
နောက်ဗမာပြည်မှာလည်းချုပ်ဓာတ်ပုံလေးပါတယ်ဟိုစပိန်ကိုချင်းဂျိုးလေးတက်ထားတဲ့ဘာညာပေါ့နော်ခေါင်းဟိုဘာညာအားလုံးတော့ယင်ဘက်ကာရာပြောနေတာပေါ့နည်းနည်းလေးထပ်ပြီးတော့ advance ဖြစ်အောင်လုပ်လိုက်မယ်ဆိုရင်တခြားနည်းတွေလည်းရှိပါတယ်ဟိုမာတဲ့ဟာကိုပဲနည်းနည်းလေးပြော့အောင်လုပ်ပြီးခေါင်းကိုကာတဲ့ပုံစံမျိုးပေါ့နော်ဒါတော့ကိုယ့်ကိုယ်ကိုကာခွဲတဲ့နည်းတွေကဟို science အရာအဖြစ်နိုင်ဆုံးခုပေါ့အ
ဲ့တော့ဟိုဒန်အိုးတွေပါတယ်ခေါင်းရွက်ထားတာတို့ယင်ဘက်ကာရာတို့ကစိတ်မချဘူးပေါ့နော
်ဒီလိုမျိုးပြရထားတာပဲလေဘာလို့ဆိုတန်တူတန်ပောက်တာပဲဟိုတိုက်တေနီယံလိုမက်ဒယ်မျိုးမှာမှာတလက်မလောက်ထူတဲ့ဟာမျိုးမှာခံနိုင်ရရှိတာဟုတ်သူရဲ့ science ကဒီလိုရှိတာဟု
တ်အဲ့တော့အုတ်ကျုပ်လိုမျိုးအုတ်ကျုပ်အပြားလေးလိုမျိုးကို
ခတ်ပြီးတော့အ
ဲ့လိုအုံးလေးတက်ထပ်ပြီးတော့ကာဖို့ပေါ့န
ော်ဒါကြောင့်ဟိုကျွန်တော်တို့911စဖြစ်တုန်းက scientist တွေကဟိုလေယံမြန်ကြီးကိုအုတ်နေအောင်ပြန်ပြတယ်ဟိုအုတ်နေအောင်ဟိုဘက်ပေါက်မသွားပဲနဲ့လေယံကြီးကလုံးဝโอ้เมเดเรียปျ่อပြီးဝင်သွားတာမျိုးပေါ့เนาะဒါ science နဲ့တွက်ပြထားတာအဲ့ဒီကတော့လွန်ခဲ့တဲ့15နှစ်အနည်း20လောက်တုန်းကတော့အဲ့ဒီနာမည်ကြီးတဲ့ video တစ်ခုပေါ့အ
ဲ911မှာသူကလေမြန်တိုက်ကိုဝင်တိုက်တဲ့ပုံစံဥပမာပြရအောင်
ဟုတ်တယ်ဟုတ်တယ်အမှဒုတိယ tower တိုက်တော့ဟိုဘက်ကတော့တိတ်မထွက်ဘူးတိုက်လေရင်ကြီးပဲညုံသွားတဲ့ပုံစံမျိုးပေါ့เนาะ metal ကဒီအုပ်ကိုမခံနိုင်ကြောင်းပေါ့ informationคิดဖြစ်လာတော့ information kit ဖြစ်လာ information เนี่ย readily available ဖြစ်လာတော့အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့ပဲ the right information เนี่ยဘလို့ဟိုပေါ့เนาะဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ကာနိုင်တဲ့ season ဘလို့တိုးတဲ့ဒီ basic science ပေါ့เนาะဒီလိုရှိတာပေါ့
ဥသူရအောင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြန်ဆုံရအောင်နော
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာကိုဆန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံနှစ်နိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန် DC မြို့တော်ကိုရောက်ရှိလာတဲ့ဩစတြေးလျနိုင်ငံသားဝင်ကြီးမယ်ရစ်ဘိန်းနဲ့မနေ့တုန်းကပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်နောက်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကျပ်တဲတွေကိုဖြေရှင်းနိုင်မှုအနီးလန်းရှာနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘကနာနဲ့ထိုင်းဝန်ကြီးချုပ်တို့ဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်စစ်ကောင်းဆောင်ဟောင်းတူဦးဖြစ်တဲ့ဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာဆီယနာသိမ်းပြီးတော့အာဏာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ယင်းနှီးတဲ့ဆက်ဆံရေးရှိသူအဖြစ်နဲ့မြင်ကြပါတယ်မြန်မာနိုင်ငံအရေးကိုငြိမ်းချမ်းစွာဖြေရှားနိုင်မှုမြန်မာစစ်တပ်နဲ့ထိုင်းနိုင်ငံပူးပေါင်းပြီးတော့နီးလန်းနေရှာပေးနိုင်လိမ့်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းမစ်ဘဂနာကထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကိုပြောဆိုခဲ့တယ်လို့ထိုင်းဆိုရရဲ့ကြေညာချက်မှာပြောထားပါတယ်မြန်မာစစ်အာဏာသိမ်းကောင်စီကနေပြီးတော့ဖမ်းထားတဲ့ဂျပန်သတင်းတောက်ကိုစစ်ကောင်စီကနေပြည်နှင်ဒဏ်ပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောဆိုလိုက်ပါတယ်နှစ်နိုင်ငံကြားတန်တမာရေးချစ်ကြည်ရင်းနှီးမှုကိုပြတဲ့အနေနဲ့သတင်းတောက်ယူကီကီတာဆူမီကိုဆွဲဆိုချက်တွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကရုတ်သိမ်းပေးလိုက်တာလို့လည်းပြောပါတယ်။မြန်မာနိုင်ငံတွင်းမှာအရေးပေါ်စားနပ်ရိက္ခာအကူအညီဒေါ်လာ၄သန်းဖို့ကိုဂျပန်နိုင်ငံကနေ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကနေတဆင့်ဒီကနေ့ပေးရလိုက်ပါတယ်။ဒါကတော့ဂျပန်သတင်းတောက်ကိုမြန်မာစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့တရက်ထဲမှာပဲဂျပန်နိုင်ငံရဲ့အကူအညီကိုဂျပန်နိုင်ငံသားရေးဝင်ကြီးနဲ့ WFP တို့ကထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။အခုလိုမျိုးအရေးပေါ်အကူအညီတွေကိုပေးချိန်မှာပဲမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးလွတ်ပေးဖို့ဆက်ပြီးတော့တောင်းဆိုနေပါတယ်။မြန်မာစစ်ကောင်စီကနေအကြမ်းဖက်နှိမ်နှင်းမှုတွေနေ့နဲ့ညပါအိမ်နေတဲ့အထိတရားလက်လွတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်ဝန်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့အခုနောက်ပိုင်းမှာတော့တချို့သပိတ်ပွဲတွေမှာလူတွေပို့ပြီးတော့ပြန်များလာပါတယ်။လုံခြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာလည်းယာနဲ့ချီတဲ့လူငယ်တွေဆန္ဒပြခဲ့ကြပါတယ်ရှင်။တောက်ကြညအတွက်နောက်ဆုံးရသတင်းကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပြီးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to